အဘုကျေးဇူးရှင်ပုဂ္ဂိုလ်တွေပေါင်းဦးအမြတ်တမ်းပေးဝေခြင်းမိမိတို့အတွက်ယနေ့ကုသိုလ်ကောင်းမှုကံစေတနာတွေဟာဆင်းရဲခက်တဲ့ချုပ်ငြိမ်းရာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးတော့ကြည်ညွန်းပြီးတော့ရည်စက်ချမှုပြုလုပ်ခြင်းဒီကိစ္စနှစ်ရက်ကိုမဆောင်ရွက်မီမှာနှုမောဒနာတရားနာကြားကြရအောင်ယနေ့သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရေ1380ပြည့်နှစ်တရင်ကျိုလာဇန်24ရက်ခရစ်နှစ်2008ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့မှာသကိုင်းတောင်ယူမြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များအကြောင်းရင်းခံတဲ့ကုသိုလ်လုပ်ငန်းများလှူဒန်းကြတဲ့လူပွဲပစ္စည်းများကိုရှေးဥစွာဝမ်းမြောက်မှုမောတာရုခေါ်စေနိုင်မှုအတွက်ဘုန်းကြီးရရှေးဥစွာဖတ်ကြားပေးပါမယ်မန္တလေးမြို့ကျွဲချေစံလေးလံဂါကြီး54မှာနေထိုင်ကြတဲ့တက္ကသိုလ်ဦးစိုးလွင်တက္ကမကြီးတော်စိန်ညိုတာကိုမျိုးဟိန်းစုမအေးအေးကြိုင်ကိုကျော်ဟိန်းစုမသပယ်ကိုအောင်ဟိန်းစုမမျက်စုဝင်မိသားစုအောင်ထိတ်တန်းစီစက်မိသားစုတို့ကညဆက်ကြကြောင်းတိုက်တန်ဃာတော်220ကျော်တို့ရဲ့ထံပေါက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြပါတယ်အကြောင်းရင်းခန္ဓာကတော့တခါကြီးဥဆိုးလွင်တဲ့ညီမဖြစ်သူဒေါခင်မျိုးဆွေတို့ရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားကြောင်းတိုက်တန်ဃာတော်ရှင်မြတ်တို့အားအာယုံခါမှာကြာစံကြောဆွမ်းများဆက်ကပ်လူတန်းခြင်းနေ့လယ်ခါမှာမွန်မြတ်တော်ဖဲ့ဖွဲ့ပေါ်စဉ်များဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုညနေခါမှာလည်းပဲတန်ဃာတော်ရှင်မြတ်တို့အတွက်ဆေးပစ္စည်းအထောက်ပံ့ဖြစ်တဲ့ကျော်ရည်များကိုဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်ရှင်မြတ်တို့အတွက်ပညာရေးအထောက်အပံ့ဖြစ်စေခြင်းအကျိုးမှာမွေးနေ့မင်္ဂလာဖြစ်နေလူတန်းကြတဲ့ကုသိုလ်များကသီစုမိတ္တုကူဇက်73သိန်းတန်ပစ္စည်းတစ်မျိုးကာလာပရင်တာ2သိန်း8000တန်ပစ္စည်းတစ်မျိုးနောက်ပြီးတော့နံပါတ်3အနေနဲ့ပရင်တာ3စီရီနဲ့စက်ကူများတန်ဖိုးကြံ့ွေ2000နံပါတ်၄ကွန်ပျူတာ DVD 90တန်ဖိုးနေအပြင်4800ကျပ်နံပါတ်၅ကွန်ပျူတာမော်နီတာတန်ဖိုးအပြင်2သိန်းကျပ်နံပါတ်၆ကွန်ပျူတာစကင်နာတန်ဖိုးအပြင်3သိန်း2000ကျပ်နံပါတ်၇ပေပါကတ္တာစာရွက်ဖြတ်စက်တန်ဖိုးအပြင်2300ကျပ်နံပါတ်၈IC recorder တန်ဖန်းချက်ကတန်ဖိုးအပြင်3သိန်း3000ကျပ်နံပါတ်9 Sony air con တစ်လုံးကတန်ဖိုးအပြင်4သိန်းကျပ်နံပါတ်10 computer မတ်တာဘုတ်ကတန်ဖိုးအပြင်8000ကျပ်ညဆက်ကြအကြောင်းတိုင်းမှာနံပါတ်7အနေနဲ့ဆောက်လုပ်သေးဖြစ်တဲ့စာကြည့်တိုက်အတွက်စာအုပ်ပေါင်း900လောက်ဆန့်တဲ့စာအုပ်ပြည်တို့တစ်လုံးအတွက်5သိန်း5000ကျပ်လူတန်းချင်းနံပါတ်7နဲ့ညဆက်ကြအကြောင်းတိုက်တစ်နှစ်တာအတွက်လျှက်စက်မီတာကအား10မီတာကကိုလှူဒန်းတဲ့အနေနဲ့တလတသိန်းလုံးအပြင်12သိန်းကျပ်လှူဒန်းခြင်းနံပါတ်33တန်ဃာတော်ရှင်မြတ်တို့စောစောပစ္စည်းများနဲ့အပါဝင်လိုအပ်ရာရာသုံးစွဲဖို့အတွက်နဝကံမှ10သိန်းကျပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုညီမဖြစ်သူတော်ခင်မျိုးစုရလည်းပဲတန်ခိကနဝကံမဖြစ်နေနဝကံမတသိန်းကျပ်လှူဒန်းခြင်းတဲ့အလုံးကုသိုလ်ကောင်းမှုတွေကိုစုပေါင်းပြီးတော့ပြုလုပ်ကြတယ်အဲ့တော့စုစုပေါင်းပစ္စည်းတန်ဖိုးခြင်းအနေနဲ့53သိန်း5000ကျပ်လှူဒန်းကြတယ်အကြောင်းကဏ္ဍကတော့တခါကြီးဦးစိုးလွင်နဲ့ညီမဖြစ်သူတော်ခင်မျိုးစုတို့ရဲ့မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ပြုလုပ်ကြတာဖြစ်တော့ဘုန်းကြီးကလည်းပဲဒီမွေးနေ့နဲ့ဆက်တဲ့ကျေးဇူးဆက်ခြင်းနဲ့အမွေပေးခြင်းဆိုတဲ့တရားကိုဟောကြားပေးပါမယ်လူတစ်ယောက်ဖြစ်လာတဲ့အခါမှာကိုယ့်ရဲ့မိဘတွေကိုယ့်ရဲ့ကျေးဇူးရှင်ဆရာသမားတွေထောက်ဆလို့ရှင်ကိုယ်ကဒီကျေးဇူးဆက်ရမယ်တောင်းရှိပါတယ်ကိုယ့်ရဲ့သားသမီးတွေကိုယ့်ရဲ့တူတွေတူမတွေကိုယ့်ရဲ့တပည့်တွေကိုယ့်ရဲ့မိခိုးနေတဲ့ပုဂ္ဂိုလ်တွေအနေနဲ့ကိုယ်ကနေပြန်ပြီးတော့လမ်းမျောပြီးတော့ကြည့်လိုက်လို့ရှိရင်လည်းအမွေပေးခြင်းဆိုတဲ့ကိစ္စတရားဟာမဖြစ်မနေလုပ်ရမယ့်တာဝန်တွေဖြစ်ပါတယ်။ဒါကြောင့်မို့အာလုံတကာကြီးဥဆိုးလွင်နေတဲ့ကွာသားတွေရောသမီးတွေရောမိတွေရောရှိနေတဲ့အတွက် အားလုံးနဲ့ဆိုင်တဲ့ကျေးဇူးဆက်ခြင်းနဲ့အမွေပေးခြင်းဆိုတဲ့တရားတော်ကိုဟောပေးပါမယ်နုမောဒနာတရားအနေနဲ့ဒါကြောင့်မို့ကျေးဇူးဆက်တဲ့နေရာမှာလည်းပဲဖရာရှင်ရဲ့လူကြတာမင်ညကျေးဇူးဆက်နည်းတာမင်ညကျေးဇူးဆက်ခြင်းနဲ့အကောင်းဆုံးကျေးဇူးဆက်ခြင်းဆိုပြီးတော့နှစ်မျိုးနှစ်စားရှိတယ်တခါကိုကနေပြီးတော့မိဘအရာဆရာသမားအရာဦးကြီးဦးလေးဒေါ်ကြီးဒေါ်လေးအရာတည်ရှိတာတဲ့အခါမှာသာသမီတွေတပည့်တပန်းတွေတူတွေတူမတွေအပေါ်မှာအမွေပေးတဲ့နေရာမှာလည်းပဲတာမင်ညအမွေပေးခြင်းနဲ့အကောင်းဆုံးမွေပေးခြင်းဆိုပြီးတော့စာပေလိုရဒီလိုနှစ်ချက်ထွက်လာပါတယ်ဒါကြောင့်မို့အလုံးနားလည်အောင်ရှင်နေကိုယ်ကနေပြီးတော့ယေရှုဆက်တဲ့အခါမှာလည်းပဲတာမင်ညယေရှုဆက်ခြင်းနဲ့အကောင်းဆုံးယေရှုဆက်ခြင်းနှစ်မျိုးရှိတယ်ကိုယ်ကနေပြန်ပြီးတော့သာသမီတွေတပည့်တပန်းတွေတူတွေတူမတွေကိုအမွေပေးပြီးဆိုတဲ့အခါမှာလည်းပဲတာမင်ညအမွေပေးခြင်းနဲ့အကောင်းဆုံးမွေပေးခြင်းဆိုပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ပိဋကတ်ထဲကထုံထုံပြီးတော့ဘုန်းကြီးကအလုံးမွေနေ့မင်္ဂလာကိုကြောင်းပြုပြီးတော့နုမောဒနာတရားအနေနဲ့ဟောကြားပေးပါမယ်။အဲ့တော့တာမင်ညယေရှုဆက်ခြင်းတာမင်ညမွေပေးခြင်းဆိုတာဘာလဲ။ဒါလေးကိုယေရှုဆိုတာသိဖို့လိုပါတယ်။အကောင်းဆုံးယေရှုဆက်ခြင်းနဲ့အကောင်းဆုံးမွေပေးခြင်းဆိုတာလည်းဘာကိုပြောတာလဲ။ဒါလေးကိုလည်းပဲမြတ်စွာဘုရားရဲ့အလိုကြောင့်ဘုန်းကြီးကသိအောင်တနိုင်နဲ့များနားလည်အောင်ဟောပေးပါမယ်။တာမင်ညကျေးဇူးဆက်နည်းဆိုတာကတော့မြတ်စွာဘုရားဟောကြားခဲ့တာရှိတယ်။ဒွိနံဘိကဝေနာတုပတိကာရံဝရာမိကတမေတံဒွိနံမာတုဇာပိတုဇာဘိကဝေမဂ္ဂနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့ဒွိနံနှစ်ဦးနှစ်ယောက်သောပုဂ္ဂိုလ်တို့ကိုဟံငါဘုရားသည်နာတုပတိကာရံလွယ်ကူစွာကျေးဇူးမဆက်နိုင်ဟု၍ဟံငါဘုရားသည်ဝရာမိဟောတော်မူ၏။ကတမေတံဒွိနံဘေနဦးနှစ်ယောက်သောပုဂ္ဂိုလ်တို့ကိုနိဟုမူကမာတုဇာကျေးဇူးရှင်မိခင်ကို၎င်းပိတုဇာကျေးဇူးရှင်ဖခင်ကို၎င်းဤမေတံဒွိနံဤနှစ်ဦးနှစ်ယောက်သောပုဂ္ဂိုလ်တို့ကိုအဟံငါဘုရားသည်နာတုပတိကာရံလွယ်ကူစွာကျေးဇူးမဆက်နိုင်ဟု၍ဝရာမိဟောတော်မူ၏ဤတည်းသို့ဘဂဝါသုံးလောကထုတ္တရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းမြတ်စွာဘုရားကယေရှုဆက်တဲ့နေရာမှာအထူးအဖြစ်မိခင်ဖခင်ယေရှုဆက်တာမိခင်ဖခင်ကိုမှတ်ထားပြီးတော့ဘုန်းကြီးတို့ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးအဖိုးအဖွာအလုံးလည်းပဲဆရာသမားတွေလည်းပဲအကျုံးဝင်သွားမှာပါပဲအဲ့တော့မြတ်စွာဘုရားကတော့မိဘနှစ်ပါးကိုဦးတည်ပြီးတော့ဟောလိုက်တယ်အဲ့တော့ယေရှုဆက်တဲ့နေရာမှာတာမင်ညယေရှုဆက်ခြင်းအကောင်းဆုံးယေရှုဆက်ခြင်းဆိုတဲ့နေရာမှာတာမင်ညယေရှုဆက်ခြင်းဆိုတာဘာကိုပြောတာလဲဆိုတော့မြတ်စွာဘုရားကအမျိုးသားတယောက်မျိုးသမီးတယောက်ဟာတရားနာရလို့ဖြစ်စေသူတော်ကောင်းတွေရဲ့စကားကိုကြားနာရလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ဗီဇပဝန်းကျင်နှစ်မျိုးလုံးကြောင့်လည်းဖြစ်ဖြစ်မိဘကျေးဇူးကြီးမားတယ်ဆရာသမားတွေရဲ့ကျေးဇူးကြီးမားတယ်လို့သိပြီးတော့ဘာလုပ်တယ်မိဘနှစ်ပါးကိုမြတ်စွာဘုရားရဲ့လူရတော့ကိုကနေပြီးတော့အနှစ်တရားပလုံအသက်ရှည်ပြီးတော့နှစ်တရားကာလပလုံမိဘနှစ်ပါးကိုကျေးဇူးဆက်မယ်ဆိုပြီးတော့မိခင်ကိုလက်ရပကုံးဘက်ဖခင်ကိုလက်ဝက်ဘက်ပကုံးဘက်တင်ပြီးတော့ရင်ရွေးရည်အေးနဲ့ရေချိုးပေးတာအစားအသောက်ပြည့်စုံအောင်လုပ်ပေးတာအညောင်းညာဆန်တန်းပေးတာနှိမ့်နေပေးတာဒါမျိုးတွေလုပ်နောက်ဆုံးမှဘလောက်ထိလုပ်တယ်လဲဆိုတော့ကျင်ကြီးကျင်ငယ်စွန့်လာသည့်ပခုံးမော်တင်ပြီးတော့ပခုံးမော်ကမဆင်းမဲနဲ့လှုပ်ခိုင်းလိုက်အောင်လေကို့ရှိတဲ့စည်းစိမ်တွေပုံပေးလိုက်အောင်လေမြတ်စွာဘုရားကဒီလောက်နဲ့ကျေးဇူးကျေးပြီလားဆိုတော့မြတ်စွာဘုရားဒီလောက်ကလေးနဲ့ကျေးဇူးမကျေးနိုင်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့မာတာပိတရောပိကဝေတံဂိတဟေတုမာတာပိတရောပိကဝေပௌဒာနံအာပါဒကာပောတကာဘဟုကာရာပိကဝေမာတာပိတရောပௌဒာနံအာပါဒကာပောတကာဣမတ္တလောကတဓတိတာရောတဲ့ဒီလောက်ကလေးကိုရှိနေတဲ့စည်းစိမ်တွေမိဘကိုပုံပေးလိုက်နောက်ပြီးတော့ရေနွေးရေအေးရေချိုးပေးတာစပြီးတော့နှစ်တရာကာလပတ်လုံးအခြားလုပ်ငန်းတွေမလုပ်ခဲနဲ့မိဘကျေးဇူးကိုကြည်အောင်ဆက်မယ်ဆိုပြီးတော့ပြုစုလုံကျွေးအောင်နဲ့ငါဖះကျေးဇူးကျေတယ်လို့မဟောပါဘူးအကောင်းဆုံးကျေးဇူးဆက်တယ်လို့မဟောဘူးတဲ့ဘာဖြစ်လို့လဲလို့မေးရင်ဘဟုကာရာမိဘရဲ့ကျေးဇူးတွေကတိတ်များလွန်းလို့လို့မြတ်စွာဘုရားကဒါပဲကြောင်းပြပါတယ်ကျေးဇူးတွေကတိတ်များလွန်းနေတယ်အပါဒကာသာသမီလေးတယောက်အရ60လောက်2လလောက်လူလားမြောက်အောင်လောက်ရတဲ့ဒုက္ခကိုကတိတ်ပြီးတော့ကြီးကျယ်ပါတယ်ကိုယ်နဲ့သွေးမတော်သားမတော်ကလေးလေးတယောက်မွေးကစားကလေးလေးတယောက်ကိုအရက်60လောက်အသက်ရှင်အောင်ကျန်းမာရေးနဲ့ပြည့်စုံအောင်ပြုစုစောင့်ရှောက်ပါလို့တစိမ့်တယောက်ကိုခိုင်းကြည့်ပါတိတ်ပြီးတော့မလွယ်တဲ့ကိစ္စပါဒ ဒီလိုပေးဆက်ရတဲ့နေရာမှာ2လလောက်ရက်60လောက်ကိုပဲအစာပြတ်ပေါင်များစွာအိပ်ပြတ်ပေါင်များစွာကိုယ်ဆင်းရဲမှုများစွာစိတ်ဆင်းရဲမှုများစွာပေးဆက်မှဒီကလေးတယောက်ကအသက်ရှင်ပြီးတော့ကျန်းမာချမ်းသာစွာနဲ့နေနိုင်ပါတယ်။ဒါတွေဟာမိခင်ဖခင်သူတစ်ပြည့်မိခင်တွေဟာဒါမျိုးလုပ်ခဲ့တဲ့အတွက်သိကျေးဇူးများတယ်တဲ့။နောက်ပြီးတော့ပောသက်ကနှုတ်ကြတဲ့ကြီးမွေးမြူတတ်တယ်ဆိုတာဘုန်းကြီးတို့မိခင်ရဲ့ခန္ဓာကိုယ်မှာသာသမီတယောက်မွေးဖွားပြီးပြီဆိုရင်နှုတ်ရည်ဆိုတာတကယ်တော့မရှိပါဘူး။သို့သောမေတ္တာတည်းရဲ့အစွမ်းကြောင့်ရဲရဲနှီးနေတဲ့သွေးတွေဟာအဖြူရောင်ဆင်းဖြစ်နေ၊နှိုးရည်ဖြစ်နေဆင်းရတဲ့အတာဒါတွေဟာမေတ္တာတရားရဲ့စွမ်းအားတွေမြတ်စွာဘုရားကနောက်ဆုံးချုပ်လိုက်လို့ရှိရင်တော့ဘုန်းကြီးတို့ဘာဖြစ်လို့ကျေးဇူးများတာလဲမင်းစွန့်လွတ်မှုများလို့ကျေးဇူးများတာဆိုတာဒါလေးကိုဘုန်းကြီးတို့သိစေချင်ပါတယ်။လောကမှာသူရဲကောင်းလို့ခေါ်တဲ့ပုဂ္ဂိုလ်တန်ဖိုးရှိတဲ့ပုဂ္ဂိုလ်တွေဟာအများစုကစွန့်လွတ်ကြတာပါ။သာသနာအတွက်ကိုတက်နိုင်တဲ့ဘက်ကပြည့်စုံစွန့်လွတ်တယ်။တချို့ကလည်းပဲသာသနာဘောင်ဝင်ရောက်ပြီးတော့ကိုတက်နိုင်တဲ့ဘက်ကကိုယ့်ရဲ့လောကီခံစားမှုတွေစွန့်လွတ်ပြီးတော့သာသနာအတွက်လှုပ်လှုပ်ကြတယ်။သာသနာတော်ဤဒီလိုလှုပ်လိုက်တဲ့အတွက်သာသနာတော်ဤရှည်သွားတယ်။ဒါတွေကကိုယ့်ရဲ့ခံစားမှုတွေကိုယ့်ရဲ့ပျော်ရွှင်မှုတွေကိုစွန့်လွတ်လိုက်တာဒီလိုစွန့်လွတ်မှုများစွာပေးဆက်တဲ့ပုဂ္ဂိုလ်တွေဟာတန်ဖိုးရှိတဲ့ပုဂ္ဂိုလ်။နောက်ပြီးတော့ကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်တွေဖြစ်တယ်တဲ့။မိခင်ဖခင်တွေဆိုတာသာသမီတဲ့ရာရာစွန့်လွတ်ခဲ့တဲ့အတွက်စွန့်လွတ်မှုများတဲ့အတွက်သူတို့ကကျေးဇူးတွေသိမ့်များတယ်ဒါကြောင့်မို့တာမင်ညကျေးဇူးဆက်နေနေတော့ငါဘုရားကျေးဇူးကြီးတယ်လို့မဟုတ်ဘူးဆိုပြီးမြတ်စွာဘုရားကအင်္ဂုတ္တရနိကေမှာမိန့်ကြားတော်မူခဲ့ပါတယ်အဲ့တော့ဒီတာမင်ညကျေးဇူးဆက်နေရတယ်ပဲခေါင်းကြီးတို့မလုပ်ရတော့ဘူးလားဒါမျိုးတော့မေးစရာရှိတယ်ပေါ့တာမင်ညကျေးဇူးဆက်နေနေမြတ်စွာဘုရားကကျေးဇူးတွေမကျေပါဘူးဆိုရင်ဒီကျေးဇူးတွေကိုမဆက်ရတော့ဘူးလားဒီလိုမဟုတ်ပါဘူးဘုန်းကြီးတို့ဒီ38ပြာမင်္ဂလာထဲမှာမာတာပိတုဥပဋ္ဌာနံပုဒ္ဒဓာရတသင်္ဓဟောမိဘတွေကိုစိတ်ကောင်းစေနာကောင်းနဲ့ပြုစုလှုပ်ကြွေးတယ်မင်္ဂလာ။သားရသမီးတွေကိုစိတ်ကောင်းနှလုံးကောင်းနဲ့ပြုစုလှုပ်ကြွေးတယ်ဒါလည်းပဲမင်္ဂလာပဲဆိုပြီးတော့ဟောပါတယ်မင်္ဂလာဆိုတာနိဗ္ဗာန်ရောက်ကြောင်းအကျင့်တွေပါ။ဒါကြောင့်မို့ဒီတာမင်ညကျေးဇူးဆက်နေရမကြေဘူးဆိုပေမဲ့ဘုန်းကြီးတို့လူ့ဘုံတရားရဲ့မြတ်စွာဘုရားလည်းပဲ38ပြာမင်္ဂလာမှာဟောကြားထားတယ်။ဒီဟာတွေလည်းပဲစိတ်ကောင်းစေနာကောင်းနဲ့လှုပ်ရင်နိဗ္ဗာန်ရောက်ကြောင်းအကျင့်တွေပဲဆိုတာမင်္ဂလာတရားတော်တွေကိုကြည့်ရင်သိတာပါတယ်။ဒါကြောင့်မို့ဒါတွေလည်းပဲလှုပ်ရမယ်ကျင့်ဝတ်တွေပါ။မကြေဘူးဆိုပြီးတော့ဓာရီကိုပြစ်ထားမယ်ဆိုရင်လည်းပဲမိဘချင်းဝသာသမီချင်းဝဆရာချင်းဝတပည့်ချင်းဝမိတ်ဆွေချင်းဝတွေမကြေပြီးတော့ဒီပုဂ္ဂိုလ်တွေကနောက်ဆုံးအပေထိရောက်နိုင်တယ်ဆိုတာလည်းပဲဘုန်းကြီးတို့တုတ်တန်တွေမှာဟောကြားထားတာရှိပါတယ်ဒါကြောင့်မို့ဒီကျေးဇူးဆက်နေရတာမင်ညကျေးဇူးဆက်နေတော့ဖြစ်တယ်သို့တော့လှုပ်ကိုလှုပ်ရမှာပဲကောင်းပြီမိဘတွေကိုအဲ့ဒီလိုပေါ့စိတ်ချမ်းသာအောင်ထားတယ်စွာရည်တည်းများစာရည်စာရည်ကြွေးမွေးတယ်ကိုရှိတဲ့စည်းစိမ်တွေပုံပေးပြီးတော့ပြုစုတယ်ဒီလောက်ကလေးနဲ့မြတ်စွာဘုရားဒါတာမင်ညကျေးဇူးဆက်နေတွေပါတဲ့တာသမီးတွေကိုလည်းပဲဒီတိုင်းပဲပြုစုတဲ့အခါမှာအမွေပေးပြီဆိုလို့ချင်းတာမင်ညအမွေပေးပြီဆိုတာရှိပါလေတာမင်ညအမွေပေးပြီဆိုတာဘာလဲဆိုတော့တာသမီးလေးတယောက်အမွေပွားလာလို့ချင်းအရွယ်ရောက်လာအောင်ပြုစုပြိုးထောင်ပေးတယ်ဒါရီကမြတ်စွာဘုရားကလှုပ်တော့လှုပ်ရမှာပဲပုဒ္ဒဓာရတသင်္ခဟောအေတံမင်္ဂလမုဒ္ဒမံသာသမီဇနီးမယားတွေကိုစွမ်းအားရှိတဲ့မြတ်စေနာမှန်မှန်နဲ့ပြုစုလှုပ်ကျွေးရင်လည်းပဲဒါရီယာမင်္ဂလာတရားပဲနိဗ္ဗာန်ရောက်ကြောင်းနေပဲဒါမျိုးဟောထားတာရှိတဲ့အတွက်သူတို့ကိုပြုစုလှုပ်ကျွေးရမှာပဲဒါပေမဲ့ဒါလောက်ကလေးနဲ့တော့မြတ်စွာဘုရားအာမရစေချင်ဘူးဒါရီယာတာမညအမွေပေးနေပါတဲ့သူတို့ကိုဇာဝနေရေးပြေလျောင်းလှုပ်ပေးတယ်ဒါလည်းပဲတာမညအမွေပေးနေတာမညပေးဆက်ခြင်းလို့ခေါ်ရပါတယ်နောက်ပြီးတော့သူတို့ချိန်တန်ရွယ်ရောက်လာတဲ့ကဇာဝနေရေးလေးတွေပြေလျောင်းတိုက်တာတွေနဲ့အလုံးပြည့်စုံအောင်လေလုံးမိုးလုံးအစားတောက်ပြည့်စုံအောင်ထားပေးတယ်ဒါနဲ့လှုပ်ကိုလှုပ်ရမှာပဲသို့တော့ဒါလောက်ကလေးဟာလည်းပဲတာမညအမွေပေးနည်းပေးဆက်နည်းပဲရှိပါသေးတယ်တဲ့နောက်ပြီးတော့ချိန်တန်တဲ့အခါမှာပညာရည်တွေဘာတွေကောင်းအောင်ကျူရှင်နေထားအတန်ကြောင်းနေထားနောက်ဆုံးစွမ်းနိုင်တဲ့လောက်ဘွဲ့တွေ BA BSc ဘွဲ့အဲ့ဒီမကတဲ့အင်ဂျင်နီယာဘွဲ့ဆရာဝန်ဘွဲ့တွေရအောင်ထားဒါလည်းပဲလှုပ်ပေးရမယ်တာဝန်ရှိတယ်ဒါပေမဲ့ဒါလောက်ကလေးနဲ့တင်းတင်းရောင်ရဲရမှလားဆိုတော့ဒါလည်းပဲတာမင်ညပေးဆက်ခြင်းတာမင်ညမွေပေးနည်းပဲရှိပါသေးတယ်တဲ့နောက်ပြီးတော့အဲ့ဒီလောက်မကဘဲနဲ့အားလုပ်ငန်းကိန်းကန်းတွေစီမံပေးစက်ရုံတွေတည်ဆောက်ပေးနောက်ပြီးတော့ဘွဲတွေဘာတွေရပြည့်တဲ့အခါမှာနိုင်ငံခြားကုမ္ပဏီတွေနဲ့ဆက်ဆက်ပေးသူ့ဘဝပြည့်စုံအောင်အိမ်ဆောင်ရတားတွေချပေးဒီလောက်နဲ့ရောအားလုံးအကောင်းဆုံးမွေပေးနည်းဖြစ်ပြီလားဆိုတော့မဖြစ်သေးပါဘူးဒါလည်းပဲမိဘရဲ့ထုံးစံလှုပ်တော့လှုပ်ပေးရမှာပဲသို့တော့ဒီလောက်ကလေးနဲ့အာရမနေနဲ့တဲ့ဒါတွေဟာတာမင်ညပေးဆက်ခြင်းတာမင်ညအမွေပေးနည်းလို့ခေါ်တယ်ဆိုပြီးမြတ်စွာဘုရားကဒီတရားတော်ကိုထုတ်နှုတ်ပြီးတော့ကောက်ချက်ချလို့ရှိရင်ဒီတိုင်းနဲ့အတိတ်ပဲထွက်ပါတယ်။ဒါကြောင့်မို့ချုပ်လိုက်လို့ရှိရင်ဘုန်းကြီးဟောကြားမယ် ကျေးဇူးဆက်ခြင်းနဲ့မွေပေးခြင်းဆိုတဲ့တရားထဲမှာတာမညကျေးဇူးဆက်ခြင်းနဲ့တာမညမွေပေးခြင်းဆိုတာသိသွားပါပြီ။မိဘတွေကိုပြုစုလှုပ်ကြွေးတယ်၊သာဝနေတည်လျောင်းလှုပ်ပေးတယ်၊တက်နိုင်တဲ့မြတ်စိတ်ချမ်းသာအောင်ထားပြီးတော့အကောင်းဆုံးပြုစုလှုပ်ကြွေးပြီးတော့တက်နိုင်လို့ကိုယ့်ရှိတဲ့စည်းစိမ်တွေပုံပေးလိုက်အောင်တဲ့ဒါတွေဟာတာမညကျေးဇူးဆက်နေလို့ခေါ်ရပါတယ်။သာသမီတွေကိုလည်းပဲစောစောကပြောတယ်လို့မြင်ငယ်လေးတွေကစောင့်ရှောက်တယ်ပညာရေးသင်ပေးတယ်သာဝနေရေးပြလျောင်းလုပ်ပေးတယ်နောက်ဆုံးလုပ်ငန်းကိုင်ကန်းတွေပြည့်စုံအောင်လုပ်ပေးတယ်ဒါလည်းပဲလုပ်ဖို့လုပ်ရမှာပဲသို့တော့ဒါလောက်ကလေးနဲ့အာရတင်းတိမ်မနေပါနဲ့တဲ့ဒါတွေကတာမညအမွေပေးခြင်းပဲရှိပါသေးတယ်တာမညပေးဆက်ခြင်းပဲရှိပါသေးတယ်တဲ့ဒါတွေကဘုန်းကြီးတို့မိဘနဲ့သာသမီတူတူမတွေနဲ့အတော်တွေဒါမျိုးလေးတွေကိုဥပမာပေးပြောတာပါချဲ့ကြည့်လိုက်လို့ချင်းဘုန်းကြီးတို့သံဃာတော်လောကမှာလည်းပဲဒီတိုင်းပါပဲကိုယ့်ရဲ့တပည့်တစ်ပါးနေကိုသာဝနေရေးပြလျောင်းလုပ်ပေးတယ်နေရာထိုင်ခင်းကောင်းမွန်အောင်လုပ်ပေးတယ်စသဖြင့်ဒါရီယာတာမညပေးဆက်ခြင်းလောက်ပဲရှိပါသေးတယ်အဲ့တော့ကောင်းပြီမြတ်စွာဘုရားကကြည်အောင်ကျေးဇူးဆက်ခြင်းပါတယ်အကောင်းဆုံးကျေးဇူးဆက်ခြင်းပါတယ်သာသမီတွေကိုလည်းပဲအကောင်းဆုံးမွေပေးခြင်းပါတယ်ဆိုရင်ဘယ်လိုလုပ်မလဲဆိုတော့မြတ်စွာဘုရားကဆက်ပြီးတော့ဟောထားတယ်ကျောသာကိုဘိကဝေမာတာပိတရောအတ္တရေတ္တသံမရာယတမတပေတိနိဝေသေတိပဋိဌာပေတိဒုတ်တိလေသီလသံပရာယတမတပေတိနိဝေသေတိပဋိဌာပေတိမေစရိစာဂသံပရာယတမတပေတိနိဝေသေတိပဋိဌာပေတိဒုတ်ပညေပညာသံပရာယတမတပေတိနိဝေသေတိပဋိဌာပေတိဣဒဝတာခောဘိကဝေမာတာပိတုဏံကတင်စာဟောတိပฏิကတင်စာတဲ့မြတ်စွာဘုရားရဲ့တရားတော်ကလောကုတ္တရာတခုတည်းလမ်းကြောင်းမဟုတ်ပါဘူးတချို့ကထင်ကြတယ်မြတ်စွာဘုရားတရားတော်ဆိုတာလောကုတ္တရာလမ်းကြောင်းတက်တက်မဟုတ်နိဗ္ဗာန်သွားကြောင်းတက်တက်ဒါမျိုးထင်ကြပါလေမဟုတ်ပါဘူးမြတ်စွာဘုရားရဲ့တရားတော်တွေကကျင့်ရင်ကြံရင်အထောက်ရင်နဲ့မဟုတ်နိဗ္ဗာန်မရမီစကြလေလောကီကြီးပွားကြောင်းနေစိတ်ထားမြင့်မြတ်ကြောင်းနေပါရမီပြည့်ကြောင်းနေအများကြီးဖြစ်ပါလေလောကီနဲ့လည်းအများကြီးဆက်ဆက်ပါတယ်ဒါကြောင့်မြတ်စွာဘုရားတရားတော်ကိုတချို့ကလောကုတ္တရာလမ်းကြောင်းပဲဒီမြတ်စွာဘုရားရဲ့တရားတော်တွေလမ်းကြောင်းတွေကိုလိုက်လို့ချင်းငါတို့စီးပွားရေးတွေကြာသွားမှာပေါ့ဒါမျိုးတွေပြောဆိုနေတာရှိပါတယ်လုံးဝမမှန်ပါဘူးမြတ်စွာဘုရားရဲ့တရားတော်တွေဟာကျင့်သုံးကြည့်လို့ချင်းလောကုတ္တရာတိအကျိုးပေးတာမှန်တယ်သို့တော့စိတ်ထားတတ်လို့ချင်းလောကီမှာလည်းပဲစီးပွားချမ်းသာကြောင်းတွေအများကြီးပဲဆိုတာဒါလေးကိုသဘောပေါက်သိခြင်းပါတယ်အဲ့တော့မြတ်စွာဘုရားကဘေကဝေမဘုံနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့စာခေါ်ကြည်ပွန်စွာကျေးဇူးဆက်နိုင်တဲ့နိလန်ကိုပြဆိုရလျင်ကယောအကျင်သာလိမ္မာတမိလိမ္မာတိဒုတိလေသီလမရှိကုန်သောအတ္တတေတရာတရားမရှိကုန်သောမာတာပိတရောမိခင်ပခင်ကျေးဇူးရှင်တို့ကိုတထာတံပရာယတရာတရားနှင့်ပြည့်စုံခြင်း၌သမာတပေတိကောင်းစွာနာယူစေအံ့နိဝေသေတိသက်ဝင်စေအံ့ပဋိဌာပေတိဆွေမြဲတည်တံ့စေအံ့နဲ့အဲ့တော့ကိုယ့်ရဲ့မိဘတွေကိုကိုယ့်ရဲ့ဘိုးဘွားတွေကိုယ့်ရဲ့ဦးကြီးဦးလေးကျေးဇူးရှိတဲ့ဆရာသမားတွေကိုကျေးဇူးဆက်ကျင်တယ်ဆိုရင်သောသောအစည်းအဝေးတွေပုံပေးတာဒါတွေလောက်နဲ့အာမရနဲ့ဒါတွေဟာတာမညကျေးဇူးဆက်ခြင်းပဲရှိသေးတယ်တဲ့တကယ်လို့မြတ်စွာဘုရားကသင်တို့ကြည်အောင်ကျေးဇူးဆက်ခြင်းပါတယ်ဆိုရင်တရားလေးမျိုးနဲ့ဆက်ပါတဲ့တရားလေးမျိုးကနံပါတ်1ကဘာလဲဆိုတော့သရတရားနဲ့ဆက်ပါတဲ့ကိုယ့်ရဲ့မိဘတွေကိုကြည်လိုက်ပါကိုယ့်ရဲ့သားသမီးတွေကိုလည်းပဲပြန်ပြီးတော့ငယ်ဆောင်ကြည်လိုက်ပါကိုယ့်ရဲ့မိဘတွေဆရာသမားတွေမှာတရာတရားမရှိသေးဘူးတရာတရားအစ်စ်မရှိသေးဘူးဆိုရင်တရာတရားအစ်စ်ရှိလာအောင်တရာတရားအစ်စ်တာကနည်းနည်းပဲရှိပြီးတော့အတုတွေကများနေအစ်စ်တွေများလာအောင်တရာတရားအစ်စ်တွေပြည့်ဝနေပါတယ်ဆိုလို့ရှိရင်တရာတရားအစ်စ်တွေထာဝရဆွေမြေတည်တံ့သွားအောင်ကုညီထောက်ပံ့ပေးလိုက်ပါတဲ့အဲ့ဒါအကောင်းဆုံးကျေးဇူးဆက်နေလို့ခေါ်တယ်တဲ့သာသမီတွေဘက်ကလည်းပဲပြန်ကြည့်လိုက်ကိုယ့်ရဲ့သာသမီကိုကဲခတ်လိုက်လို့ရှိရင်ဖရာတရားတန်ခါယတနာသုံးပါးအစ်စ်မှာဂုံတော်တွေကိုကြီးညိုတာမဟုတ်သေးဘူးအတုအယောင်များပဲဖြစ်သေးတယ်ဆိုရင်သရတရားစစ်ရှိလောင်းနည်းနည်းရှိရင်များများရှိအောင်များများရှိရင်ဆွဲမြဲတည်တံ့သွားအောင်ကိုကနေပြီးတော့ပံ့ပိုးပေးနိုင်လို့ရှိရင်အဲ့ဒါအကောင်းဆုံးငွေပေးလို့ခေါ်တယ်တဲ့ဘုန်းကြီးတို့ဒါလေးကိုနည်းနည်းစဉ်းစားကြည့်ပေါ့သရတရားစစ်သရတရားစစ်ရဲ့လက္ခဏာတွေကိုဘုန်းကြီးပြီးလို့ရှိရင်အကျေပြန်ပြီးတော့နည်းနည်းပြောပေးပါကဲနောက်ဒုတိယချက်သွားတော့ဒုတိလေသီလတံပရာယတမတပေတိနိဝေသေတိပဋိဌာပေတိတဲ့ဒုတိယချက်အနေနဲ့ဟာကိုယ့်ရဲ့မိဘသားသမီးတွေကိုကြည့်လိုက်ပါဒုတိယအနေနဲ့ကြည့်ရမှာကကိုချင်းသီလကိုချင်းသီလမရှိတဲ့မိဘတွေကိုကိုချင်းသီလရှိလောက်ကိုချင်းတရားအားနည်းနေတာတွေကိုအားကောင်းလောက်ကိုချင်းတရားပြည့်နေလို့ရှိရင်သာဝရဆွေမြေတည်တံ့သွားအောင်ပံ့ပိုးပေးပြီဆိုလို့ရှိရင်ဘုန်းကြီးတို့ ဒါအကောင်းဆုံးကျေးဇူးဆက်နေတယ်ဒီလိုပဲသာသမီတွေကိုကြည့်လိုက်လို့ကိုကျင်တရားတွေစီပွားရေးအကြောင်းပြုပြီးတော့ကိုသီလာလေးရကျိုးလိုက်စီပွားရေးအကြောင်းပြုပြီးတော့ဘယ်သီလာလေးရဖောက်လိုက်ဒါမျိုးကိုကျင်တရားတွေနဲ့ရောထွေးနေတဲ့ကိုကျင်တရားဖောက်ပြမှုရှိတဲ့စီပွားရေးလုပ်ကြီးတွေလုပ်နေကိုကနေပြီးတော့ကိုကျင်တရားလေးတွေကောင်းလောက်ဆွဲပြီးတော့ဟောပေးရတယ်တကယ်လို့နည်းနည်းကောင်းရင်များများကောင်းအောင်များများကောင်းရင်တသက်လုံးထာဝရဆွဲမြဲတည်တံ့သွားအောင်ဒါမျိုးလုပ်ပြီးအဲ့ဒါအကောင်းဆုံးငွေပေးနည်းတဲ့ဒါဒုတိယအကောင်းဆုံးငွေပေးနည်းဒုတိယအကောင်းဆုံးကျေးဇူးဆက်ခြင်းအသီလကိုကျင့်တရားလို့ခေါ်ရပါတယ်။နောက်တတိယပါလဲဆိုတော့မစ္စရိစာကတံပရာယတမတပေတိနိဝေတိတိပဋိဌာပေတိတဲ့တတိယစာကစာကဆိုတာဘုန်းကြီးတို့တာမညမြန်မာပြန်ရင်တော့စွန့်ကျဲပေကံလူဒန်းတာဒီတဲ့အစင်းမြင့်မြင့်ဘာသာပြန်လို့ရှိရင်တော့ကိုကျိုးစွန့်လို့နိဏခန္ဓာလို့ဒါမျိုးပြန်လို့ရပါတယ်။ဒါကြောင့်မကိုရဲ့မိဘသာသမီတွေကိုကြည်လိုက်စွန့်ကြဲပေကံလှူဒန်းရမှာသာသနာအတွက်သာသနာတော်ကြီးမိပြုပြီးတော့ကိုယ်မှာသိဉာဏ်တွေရနေတယ်တရားရှုမှတ်မှုတွေရနေတယ်သူတော်ကောင်းသိတတ်တဲ့ဒီတရားတော်ကိုမိပြုပြီးတော့ရနေတယ်ဒီတရားတော်ဟာတန်ဃာတော်ရှင်မြတ်တွေမိပြုပြီးတော့ကိုယ်ကဖြစ်တဲ့အတွက်ကိုယ့်ရဲ့နှလုံးသားမှာတန်ဃာတော်ရှင်မြတ်တွေရဲ့ဟောပြောမှုတန်ဃာတော်ရှင်မြတ်တွေရဲ့ပူဇော်မှုတန်ဃာတော်ရှင်မြတ်တွေကြောင့်သာသနာတော်ကြီးရှေမှုကိုကြောင်းပြုပြီးတော့ဖြစ်လာတဲ့အတွက်သာသနာတော်ကြီးကိုမထောက်ပံ့ဘူးဆိုရင်ဒါကျေစုအားနည်းရရောက်ပါတယ်အဲ့ဒီလိုဖြစ်နေတဲ့မိဘတွေကိုကိုကနေပြီးတော့စွန့်ကြဲပေးကန်လှူဒန်းခြင်းလောက်ဒါမျိုးလေးတွေပျော်ဟောပေးရတယ်ကိုပတ်ဝန်းကျင်ဒုက္ခရောက်နေတဲ့ပုံကိုယ်လေးလေးကူညီခြင်းစိတ်ရှိလောက်ဖြစ်နိုင်လို့ရှိရင်သာသနာအတွက်အစွန့်လွတ်နိဒာခံရတဲ့ပုံကိုယ်တွေတချို့အာဇာနည်တွေဆိုလို့ရှိရင်အသက်တောင်စွန့်လွတ်ကြသေးတာပဲအဲ့တော့ဒါမျိုးပုံကိုယ်တွေဖြစ်လောက်ကိုရဲ့မိဘတွေကိုတက်နိုင်တဲ့မြစွန့်ကြဲပေးကန်လှူဒန်းခြင်းစွန့်လွတ်နိဒာခံခြင်းအားနည်းရင်များလာအောင်တကယ်လို့များနေရင်လည်းထာဝရတည်တံ့သွားအောင်လုပ်ပေးပြီးစာကတရားနဲ့ပြေဆုံးအောင်လုပ်ပေးပြီဆိုရင်ဒါလည်းပဲအကောင်းဆုံးကျေးဇူးဆက်တာတဲ့တတိယတရားကစာသာတရားပါသာသမီတွေလည်းပဲဒီလိုက်နဲ့အတ္တအာကြီးတယ်ကိုချမ်းသာဖို့ပဲသိတယ်ကိုပဲဖြစ်ကျင်တယ်ကိုမိသားစုတစ်ခုတည်းကြီးတတ်တဲ့သာသမီတွေကိုဘာသာသာသနာအတွက်ကိုပဝန်းကျင်ရဲ့အလုသမားတွေအတွက်မျှတအောင်ကြီးတတ်ဖို့ဒါမျိုးလေးတွေနဲ့ပေကံခြင်းစိတ်ရှိလောက်စွန့်လွတ်နိဒာခံခြင်းစိတ်ရှိလောက်ပြုစုလုပ်ပေးပြီဆိုလို့ရှိရင်ဒီမိဘတွေရဲ့သာသမီတွေကိုအကောင်းဆုံးအမွေပေးကြည့်လို့ခေါ်ရတယ်တဲ့ဒါတတိယစာသာတရားပါနံပါတ်1ကသရတရားနံပါတ်2ကကိုချင်းသီလနံပါတ်3ကစာကစွန့်ကြဲပေးကန်လူတန်းချင်းစွန့်လွတ်နေတာခံချင်းနောက်နံပါတ်4ကဘာလဲကျေးဇူးဆက်ခြင်းနဲ့အကောင်းဆုံးမွေပေးခြင်းပါတယ်ဆိုရင်နံပါတ်4အနေနဲ့ပညာတရားတဲ့ဒုပင်ကြီးပညာတံပရာယတမတပေတိနိဝေတိတိပဋိဌာပေတိတဲ့ကိုယ့်ရဲ့မိဘတွေကိုယ့်ရဲ့သားသမီးတွေကိုကြည်လိုက်ပညာအစစ်မှန်ရှိရလားပညာအားနည်းနေတယ်မှန်တာမှားတာကိုဖွဲ့ခြားမသိနိုင်ဘူးဆိုရင်ကိုကနေပြီးတော့သိအောင်လုပ်ပေးရပါတယ်အဲ့တော့ပညာမရှိသေးတဲ့မိဘရှိလောင်းနည်းနည်းလေးရှိရင်များများရှိအောင်များများရှိရင်ထာဝရဆွေမြည်တည်တံ့သွားအောင်လုပ်ပေးပါတဲ့ဒါအကောင်းဆုံးကျေးဇူးဆက်နည်းတယ်မြတ်စွာဘုရားကနောက်ပြီးတော့ကိုယ့်ရဲ့သားသမီးတွေကိုယ့်ရဲ့တပည့်တစ်ပန်းတွေဓာမေးတွေကိုလည်းပဲကြည်လိုက်ပါသူတို့ရဲ့နှလုံးသားထဲမှာဘွယ်တည်ရည်တော့ရနေပါရဲ့ဒါပေမဲ့လို့အမှားမှန်သိတဲ့ပညာအားနည်းနေတယ်ဆိုရင်အားကောင်းလာအောင်မရှိဘူးဆိုရင်ရှိလာအောင်တကယ်လို့အားကောင်းနေပါတယ်ဆိုရင်လည်းဆွေးမြေ့တည်တံ့တော့အောင်လုပ်ပေးပြီဆိုရင်မြတ်စွာဘုရားကအဲ့ဒါအကောင်းဆုံးကျေးဇူးချက်နည်းအကောင်းဆုံးအမွေပေးနည်းလို့ခေါ်တယ်ဆိုပြီးမြတ်စွာဘုရားကမိန့်ကြားတော်မူခဲ့ပါတယ်ပြီးမှဘုန်းကြီးအကျယ်ပြန်ပြီးတော့ခြေပေးတယ်ဣဒဝဒါကိုဘိကဝေမာတာပိတုဏံကတင်္စဟောတိပတိကတင်္စဘေကဝေမဂ္ဂုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့ဣဒ္ဓဝဒာဤမြတ်တန့်ကျေရှိသောသရာသီလစာကပညာတရား၄ပါးကိုကောင်းစွာသဝင်ဆွေမြည်တည်တံ့စေခြင်းဖြင့်မာတာပိတုနံမိခင်ပါခင်ကျေးဇူးရှင်တို့အားကတင်္စကျေးဇူးပြုအပ်တည်တော်၎င်းပฏิကတင်္စအတုံးကြံ၍ကျေးဇူးပြုအပ်တည်တော်၎င်းဟောတိဖြစ်နိုင်ပါ၏ဣတိတို့ဘဂဝါသုံးလောကဒုဒ္ဓရှင်တော်မြတ်ဖရာသည်အဝေါ်စာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်းဒါလောက်ဆိုလို့ချင်းဘုန်းကြီးတို့အကျဉ်းချုပ်တော့တည်သွားပြီမိဘတွေကိုကျေးဇူးဆက်တဲ့နေရာမှာတာမညကျေးဇူးဆက်တယ်ဆိုတာစာဝနေရေးပြေလျောင်းလုပ်ပေးတာတက်နိုင်တဲ့မြတ်လုပ်ငန်းကိန်းကန်းတွေကိုပြေလျောင်းဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးတာဖြစ်နိုင်လို့ရှိရင်ကိုယ့်ရဲ့စီစဉ်နေပုံပေးပြီးတော့ကျေးဇူးဆက်တာဒါတွေကတာမင်းညာကျေးဇူးဆက်ခြင်းနောက်ပြီးတော့တရာတိလစာကပညာမရှိသေးတဲ့မိဘတွေကိုရှိလောင်းအာနေနေအာကောင်းလောင်းအ အားကောင်းနေလို့ရှိရင်သာဝရဆွေမြေတည်တဲ့နှလုံးသားထဲမှာကိန်းွက်သွားအောင်ဆောင်ရွက်ပေးရင်အကောင်းဆုံးအခြေဆုံးကျေးဇူးဆက်နေဆိုတာညာမြတ်စွာဘုရားရဲ့အာဘောရမိမိတို့သဘောပေါက်သွားပါပြီ။ဒါကိုပြန်ပြီးတော့ဘုန်းကြီးတို့ကောက်ချက်ချလိုက်လို့ရှိရင်သာသမီတွေကိုမွေပေးတဲ့နေရာမှာလည်းပဲဇာဝနေရည်ပြေလျောင်းလှုပ်ပေးတာလူလာမြောက်အောင်စောင့်ရှောက်ပေးတာပွဲဒီဂရီတွေရအောင်လှုပ်ပေးတာနောက်ပြီးတော့လုပ်ငန်းတိုင်ကန်းတွေပြေလျောင်းလှုပ်ပေးတာဒါတွေရလည်းပဲပေးတော့ပေးရမှာပဲသို့တော့ဒါတွေဟာတာမင်ညပေးဆက်ခြင်းတာမင်ညမွေပေးခြင်းလို့ခေါ်တဲ့အကြောင်းနောက်ပြီးတော့ကိုယ့်ရဲ့သာသမီကိုကြည့်လိုက်ရင်တရားသီလစာကပညာဒီတရားမရှိသေးတဲ့သာသမီတွေရှိလောင်းနည်းနည်းရှိရင်များများရှိအောင်များများရှိရင်ဆွေမြေတည်တံ့သွားအောင်ခံရဲသွားအောင်ကိုကနေပန့်ဖို့စောင့်ရှောက်နိုင်ပြီဆိုရင်အဲ့ဒါအကောင်းဆုံးမွေပေးပြီဆိုတာဒါလေးတွေလည်းပဲသိသွားရပါပြီအဲ့တော့ကောင်းပြီဒီကြေအောင်ကျေးဇူးဆက်နေအကောင်းဆုံးကျေးဇူးဆက်နေတဲ့အကောင်းဆုံးငွေပေးခြင်းကိုဘုန်းကြီးနည်းနည်းလေးချဲ့ပြီးတော့နားလည်အောင်ပြောပြပါမယ်အဲ့တော့ကောင်းပြီတရားတရားဆိုတာဘာလဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမှာဒါသိတင်သိထိုက်တဲ့တရားလေးတစ်ခုပါတရားတရားကိုမြန်မာမှုပြုလို့ရှိရင်ဝေါ်ဟာရနဲ့ပြောရင်ယုံကြည်မှုလို့ဒါမျိုးပဲပြုကြပါတယ်ယုံကြည်မှုကိုတရားတရားလို့ခေါ်ပါတယ်နောက်တစ်ဆင့်တက်ပြီးတော့ကောင်းပြီဘာကိုယုံကြည်ရမှာလဲယုံကြည်တိုက်တာကိုယုံကြည်ရပါတယ်ယုံကြည်တိုက်တာကိုယုံကြည်မှသရတရားလို့ခေါ်ပါတယ်မယုံကြည်တိုက်တာတွေဒီနေ့ကိုယ်ပွေမှုတွေသွားယုံကြည်နေတာကိုသရတရားလို့မခေါ်ပါဘူးအဲ့တော့ယုံကြည်တိုက်တာကဘာလဲဆိုတော့ဖရာစစ်ဖရာမန်ဖရာရှင်ရဲ့ဂုဏ်တော်တွေတရားစစ်တရားမန်တရားရဲ့ဂုဏ်တော်တွေသံဃာစစ်သံဃာမန်သံဃာတော်ရှင်မြတ်တည်းရဲ့ဂုဏ်တော်တွေဒါတွေကိုယုံကြည်ရပါတယ်နောက်ပြီးတော့ကောင်းတဲ့ကံမကောင်းတဲ့ကံအဲ့ဒီကောင်းတဲ့ကံကိုပြုလို့ရင်ကောင်းတဲ့ကျိုးတွေဖြစ်တယ်မကောင်းတဲ့ကံကိုပြုလို့ရင်မကောင်းတဲ့ကျိုးတွေဖြစ်တယ်ဆိုပြီးတော့ကံရဲ့အကျိုးကိုလည်းယုံကြည်ရပါတယ်အဲ့တော့ဖရာတရားတန်ခါရဲ့ဂုဏ်တော်တွေနှစ်နှစ်ကာကယုံကြည်တယ်ကံရဲ့အကျိုးကိုယုံကြည်တယ်ဆိုရင်ဒါသရတရားလို့ခေါ်ရပါတယ်အဲ့တော့ဘုန်းကြီးတို့သရတရားစစ်မစစ်ကိုမြတ်စွာဘုရားရဲ့ဘုန်းကြီးလည်းပဲဟောတော့ဟောနေကြပဲဒါပေမဲ့ထပ်ပြီးတော့ဟောပေးပါမယ်သရတရားစစ်မစစ်ကိုယ့်ရဲ့မိဘတွေသရတရားစစ်မစစ်ကိုယ့်ရဲ့နှလုံးသားထဲမှာရှိနေတဲ့တရားတရားဟာစစ်မစစ်ကိုယ့်ရဲ့သာသမီရဲ့နှလုံးသားထဲမှာတည်နေတဲ့တရားတရားစစ်မစစ်ဒါလေးတော့သိဖို့လိုပါတယ်တချို့ကကြတော့ငါတို့ဗုဒ္ဓဘာသာဝင်ပဲလူနေတာပဲတရားတွေနားနေတာပဲတရားအထုတ်တာပဲတရားတရားရှိတာပေါ့ဒါမျိုးတော့ပြောလို့ရမှာပေါ့သို့တော့ရွှေစစ်မစစ်သိခြင်းဘုန်းကြီးတို့မှတ်ကြောက်တင်ကြည့်ရတယ်လို့ပါပဲဒီလိုပဲမြတ်စွာဘုရားရဲ့တရားတော်တွေနဲ့မြတ်စွာဘုရားဟောကြားထားတဲ့မှတ်ကြောက်တွေတင်ကြည့်လိုက်လို့ရှိရင်ကိုယ့်ရဲ့တရားတရားကိုလည်းပဲစစ်လို့ရပါတယ်။ကိုယ့်ရဲ့မိဘကိုလည်းပဲတရားတရားစစ်မစစ်ကြည့်လို့ရပါတယ်။ကိုယ့်ရဲ့သားသမီးတွေကိုလည်းပဲပြန်ပြီးတော့သုံးသပ်လို့ရတယ်တဲ့။ဒါကြောင့်မို့ဒီတရားတရားစစ်မစစ်ဆိုတဲ့စံလေးကိုဘုန်းကြီးကအနည်းငယ်ပြောပြပေးပါမယ်။တရားတရားစစ်မစစ်ဆိုတဲ့စံကိုမြတ်စွာဘုရားကဘယ်လိုဟောလဲဆိုတော့ဘုန်းကြီးတို့နံပါတ်1အနေနဲ့သီကမှုပိုင်းနဲ့ကြည့်လိုက်ပါတဲ့တတနာကမောသီလဝတံဒါပါဘုပြောတာလဲဆိုတော့ဘုန်းကြီးတို့သိက္ခာ3ရက်အကျင့်မြတ်ဒီမတ်သီကတုတဲ့ရွှေစစ်မစစ်ကိုမှတ်ကြောက်တင်ကြည့်တယ်လို့ပဲကိုယ့်ရဲ့သရတရားကိုယ့်ရဲ့သာသမီကိုယ့်ရဲ့မိဘသရတရားတွေကိုမှတ်ကြောက်တင်ကြည့်ပါတဲ့မှတ်ကြောက်တင်ကြည့်လိုက်လို့သရတရားတွေကမစစ်သေးဘူးဆိုရင်စစ်အောင်ပြင်ရမှာပဲတကယ်လို့ကိုယ့်ရဲ့တရားတရားစစ်မှန်ပါတယ်ဆိုရင်စံနဲ့တိုက်ကြည့်လို့စစ်မှန်ပါတယ်ဆိုရင်ဝမ်းမြောက်ဝမ်းသာနဲ့တသန်းလုံးဆက်လက်ပြီးတော့ကျင့်သုံးသွားရမှာပဲအဲ့တော့ကိုယ့်ရဲ့မှတ်ကြောက်တင်ကြည့်ပဲအတွက်နံပါတ်1စံလေးရပါလဲဆိုတော့သိက္ခာ3ရက်အကျင့်မြတ်ဒီမတ်သီကတုတဲ့ဒါတရားတရားရဲ့တရားတရားအစစ်ရှိတဲ့လူရဲ့လက္ခဏာတရားတရားအစစ်ရှိတဲ့လူရဲ့လက္ခဏာကဖရာတရားတန်ကဒါမျိုးတွေကိုဘုန်းကြီးတို့သိက္ခာကိုးကွယ်တဲ့အခါမှာဆိုလို့ချင်းသိက္ခာ3ရဲ့အကျင့်မြတ်တဲ့သီလသမာဓိပညာသီလသမာဓိပညာရှိတဲ့တန်ဃာတော်ရှင်မြတ်တွေဒါမျိုးရွေးချယ်ပြီးတော့ကိုးကွယ်တယ်မြတ်စွာဘုရားကိုရှိခိုးပူဇော်တဲ့အခါမှာလည်းပဲအာဘေဘုရားကဆူတောင်းပြည့်တဲ့ဘေဘုရားကလူတော်ပြည့်တဲ့ဒါမျိုးတွေကိုသွားပြီးတော့မလိုက်စားဘဲနဲ့မြတ်စွာဘုရားရဲ့ဂုဏ်တော်စစ်တွေကိုနဲ့ကိုယ့်ရဲ့အိမ်ကမြတ်စွာဘုရားကိုရှိခိုးရင်ပူဇော်ရင်လည်းပဲဂုဏ်တော်စစ်မှန်းလေးနဲ့ရှိခိုးတယ်ဒါမှမဟုတ်ဖျားဖူးသွားတဲ့ခါမှလည်းပဲမြတ်စွာဘုရားကိုရှိခိုးတဲ့ခါမှလည်းပဲဒီဖျားကဘလို့နာမည်ကြီးတာဘလို့တကူကြီးတာဒါတွေကိုထည့်မတွေ့ဖဲနဲ့မြတ်စွာဘုရားရဲ့ဂုဏ်တော်တွေဥပမာအဖြင့်အရဟံဂုဏ်တော်ဆိုရင်ကိလေသာကင်းတဲ့ဂုဏ်တော်ကိလေသာကင်းတဲ့မြတ်စွာဘုရားကိုရှိခိုးတယ်မိမိတို့နဲ့နှိုင်းချင်ခြင်းကိုမှမျက်နှာလင်းလို့မျက်လုံးနှလုံးဖွင့်ရင်ကိလေသာတွေအများကြီးပဲမကြိုက်လို့ခြင်းဒေါသတွေဖြစ်နှစ်သက်စရာရှိလို့ခြင်းလောဘတွေတန်းဖြစ်ကိုယ်လောဘဖြစ်တာဟုဒေါသဖြစ်တာဟုဖြစ်မှန်းမသိရင်မောဟ၄ဖြစ်အဲ့တော့ကိုယ့်ရဲ့နှလုံးသားမှာတော့ဘာဖြစ်နေလဲ မနဲ့လင်းအနေပြီးတော့ညအိယာဝင်းတိတတိတရားမကပ်ဘူးဆိုရင်လောဘဒေါသတွေအညစ်အထေးတွေသိပ်ပြီးတော့ပေါ်များတာပဲအဲ့တော့ကိုယ့်ရဲ့နှလုံးသားဟာညစ်ကြုံနေမှာပဲဘာဖြစ်လို့လဲမကြမ်းမကြာကိလေသာတွေကဖြစ်နေတာပဲမြတ်စွာဘုရားရဲ့အရဟံဂုဏ်တော်ဆိုတော့အဲ့ဒီကိလေသာတွေကင်းစင်နေတယ်ဝါဒနာကိုမရှိတော့တာအထုံကိုမရှိတော့တာအဲ့တော့မြတ်စွာဘုရားကိုရှေ့ခိုးတဲ့အခါမှာဣတိပိသောဘဂဝါအရဟံဩမြတ်စွာဘုရားဟာကိလေသာတွေကင်းစင်တယ်ကိလေသာတွေကင်းစင်တာမှရိုးရိုးရဟန္တာတွေကင်းစင်တယ်လို့မဟုတ်ဘူးဝါဒနာထုံနေတယ်ကွာကိလေသာတွေကင်းစင်တော်မူတဲ့မြတ်စွာဘုရားဆိုပြီးတော့ရှစ်ခိုးတယ်ဒီလိုကိလေသာကင်းတဲ့မြတ်စွာဘုရားကိုရှစ်ခိုးပူဇော်ရတဲ့အတွက်ဘုရားရှင်တို့လည်းပဲရှစ်ခိုးပူဇော်နေတဲ့အချိန်မှာကိလေသာတွေကင်းနေတယ်နောင်လည်းပဲကိလေသာတွေကင်းအောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ပါရစေလို့ဒီစိတ်လေးနဲ့ရှစ်ခိုးမှာကမြတ်စွာဘုရားရဲ့ဂုဏ်တော်အစစ်မှန်ကိုပူဇော်ရမြတ်လို့ရကြုံကြည်ရရောက်ပါတယ်ဒါမှလည်းပဲတရားတရားဆက်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့ရိုးရာဆရာပူသွားတဲ့နီးနဲ့ဘုန်းကြီးတို့ဘဲသွားသွားနာမည်လေးရဲ့ဆူတောင်းပြည့်တဲ့နာမည်လေးရဲ့အလိုတော်ပြည့်တဲ့နာမည်ကစီးပွားရေးတက်တဲ့ဒီအတန်ကြားလို့သွားပြီးတော့ဖျားဖူးတယ်ဆိုရင်ဒါတရားတရားမစစ်ဘူးလို့ကိုယ့်ကိုယ်ဒါစံလေးနဲ့ကြည့်ရပါတယ်ဒါကြောင့်မြတ်စွာဘုရားဖူးတယ်ဆိုလို့ရှိရင်ကိုယ့်အိမ်မှာဖျားဖူးပဲရှစ်ခိုးရှစ်ခိုးဖျားဖူးသွားတဲ့အခါမှာပဲရှစ်ခိုးရှစ်ခိုးမြတ်စွာဘုရားရဲ့အရဟံဆိုတဲ့ဂုဏ်တော်လေးရဲ့ကိလေသာကင်းစင်တယ်ဒီလိုကိလေသာကင်းစင်တဲ့မြတ်စွာဘုရားကိုရှစ်ခိုးပူဇော်ရတဲ့အတွက်ကတော့ခုချိန်မှလည်းကိလေသာကင်းစင်နေတယ်။တစ်ချိန်မှလည်းပဲမြတ်စွာဘုရားကလည်းကိလေသာကင်းစင်အောင်မြတ်စွာဘုရားရဲ့တရားဓမ္မတွေကိုကျင့်ကြံကြိုးကိုအားထုတ်နိုင်ပါရစေဆိုပြီးတော့မြတ်စွာဘုရားရဲ့ကျေးဇူးဂုဏ်တော်တွေအရဟံဂုဏ်တော်တွေဒါမျိုးနှလုံးသားထဲမှာပုံတော်ပေါ်မှာဂုဏ်တော်တွေထင်ပြီးတော့ရှစ်ခိုးပူဇော်မှဒါဟာမြတ်စွာဘုရားကိုယုံကြည်တယ်မြတ်စွာဘုရားရဲ့ဂုဏ်တော်ကိုယုံကြည်တယ်လို့ပြောလို့ရပါတယ်ဒါမှတရားတရားစစ်တယ်လို့ခေါ်ရပါတယ်ဒီလိုမှမဟုတ်ဘဲနဲ့စောစောကအများရှစ်ခိုးတယ်လို့အများကဘာဖြစ်လို့ညာဖြစ်လို့ဒါမျိုးတွေနဲ့သွားပြီးတော့ပူဇော်တယ်ဆိုရင်သူ့ရဲ့တန်တန်မှာလောဘတွေဖြစ်နေပါတယ်တဏှာတွေဖြစ်နေပါတယ်ကိုကတော့ဗဇက်ကဖျားဖူးသွားလို့ခေါ်ပေမဲ့သို့တော့တကယ်နှလုံးသားထဲမှာဖြစ်နေတာကလောဘကိလေသာတွေလိုချင်မှုတွေစီးပွားရေးတက်ချင်တာတွေဆန္ဒပြည့်ချင်တာတွေဆူတောင်းပြည့်ချင်တာတွေအလိုပြည့်ချင်တာတွေဒါတွေအလုံးတရကိုအပြင်ဘိဓံမှာအပြင်ဘုန်းကြီးတို့ဒါကိုလောဘစိတ်တပိတ်လို့ခေါ်ရပါတယ်လောဘဆိုတာစိတ်ကိုညင်ညူးစေတတ်ပါတယ်ဘယ်တော့မှမတန့်ပြန့်ပါဘူးတကယ်လို့ဒီဘုရားသွားဖူးလိုက်တဲ့အတွက်စီးပွားရေးမတက်ဘူးဆိုရင်တန်တရားတွေရဖြစ်လာအောင်အဲ့တော့နောက်ဆက်တွဲအကုသိုလ်တွေဖြစ်ပါတယ်သောသောမြတ်စွာဘုရားရဲ့ဂုဏ်တော်ကိုမိမိရဲ့မိဘကိုကြည်လိုက်။အော်ငါရဲ့မိဘမြတ်စွာဘုရားဖူးတဲ့အခါဘယ်လိုစိတ်ထားနဲ့ဖူးသလဲ။ငါရဲ့သားသမီးရရောဘုရားရှင်ကိုရှစ်ခိုးပူဇော်တဲ့အခါမှာတကယ်မြတ်စွာဘုရားရဲ့အရဟံဂုဏ်တော်စတဲ့ဂုဏ်တော်တွေကိုနှစ်နှစ်ကာကကြည်နူးပြီးတော့ယုံကြည်ပြီးတော့ရှစ်ခိုးတာဟုတ်ပါရဲ့လား။ကိုယ့်ကိုယ်ကိုယ်လည်းပဲငါရှစ်ခိုးပူဇော်နေတာဟောဘာစိတ်နဲ့ပူဇော်နေတာပါလဲ။ဒါမျိုးလေးစစ်ကြည့်ရပါတယ်။ဒီလိုဆန်နဲ့စစ်ကြည့်လိုက်လို့ကိုယ့်ရဲ့တရားတရားမမှန်ဘူးဆိုရင်ကိုယ်လည်းပဲပြင်ကိုယ့်ရဲ့မိဘတွေကိုလည်းပဲပြင်ကိုယ့်ရဲ့သားသမီးတွေကိုလည်းပဲပြင်ပေးရပါတယ်အဲ့ဒါအကောင်းဆုံးကျေးဇူးဆက်ခြင်းအကောင်းဆုံးမွေပေးခြင်းလို့ခေါ်ရပါတယ်နောက်သံဃာတော်ရှင်မြတ်တွေကိုပူဇော်တဲ့အခါမှာလည်းပဲသီးကတ်တဲ့အခါမှာလည်းပဲဒီလိုပဲဟာဘယ်ဆရာတော်ကပြင်ငါတို့ကိုဘေးရင်ဟောပေးဘူးလို့ငါတို့စီးပွားရေးတွေတက်တာကျေးဇူးရှိတယ်ဒီစိတ်နဲ့သွားပြီးတော့ရှစ်ခိုးတယ်ဒါဆိုရင်တရားတရားမစစ်ပါဘူးဘယ်ဆရာတော်ကပြင်ငါတို့သွားတဲ့အခါမှာငါတို့ကိုဖော်ဖော်ရွှေရွှေနဲ့အာမုံနေချကျွေးလိုက်တာဒီလိုစိတ်နဲ့သွားပြီးတော့ကထိန်ကင်းနဲ့သင်္ကန်းကတ်တယ်ဒါလောက်လေးနဲ့ဆိုလို့ရှိရင်တော့တရားတရားမစစ်ပါဘူးသောသောဘုန်းကြီးပြောတယ်လို့သံဃဂုံတော်တွေထဲမှာဘာဂုံတော်ဟာဘုန်းကြီးတို့ထင်ပေါ်တယ်ဆိုတော့သာတနံစိရဓာတာရံဆိုတဲ့ဂုံတော်လေးကအင်မတန်ကြီးညိုစရာကောင်းပါတယ်ယနေ့တရားဓမ္မတွေစဉ်းစားကြည့်လိုက်မိမိတို့ယနေ့တရားရှုမှတ်ခွင့်ရနေတယ်တရားတော်တွေကိုနာကြားခွင့်ရနေတယ်ကုသိုလ်ကိုကုသိုလ်မှန်သိနေတယ်အကုသိုလ်ကိုအကုသိုလ်မှန်သိတယ်ဘုသူ့ရဲ့ကျေးဇူးလဲဆိုတရားဓမ္မရဲ့ကျေးဇူးဒီတရားဓမ္မပိဋကတ်သုံးပုံနေမပြောက်အောင်စောင့်ရှောက်နေတာဘုသူတွေလဲအဲ့ဒါကြည့်လိုက်ရင်သံဃာတော်ရှင်မြတ်တွေခေါင်းကြီးတို့ပထမတန်ခိုင်းနာတင်ပြီးတဲ့အခါမှာမြတ်စွာဘုရားပရိနိဗ္ဗာန်စံပြီး၃လလောက်ကြာမှာရှင်မာကတ္တပရှင်အာနန္ဒာတို့သိကြည်ညိုစရာကောင်းတာပဲတန်ခိုင်းနာတင်ပြီးတဲ့အခါမှာပိဋကတ်တွေစံရှင်းအောင်လုပ်ပြီးတဲ့အခါမှာငါတို့တာဝန်ကျေးပြီဆိုပြင်ပြီးတာပါပဲဒါပေမဲ့ကျမ်းနာရှင်မြတ်ကြီးတွေကြောင်းကြမဲ့မနေကြပါဘူးအဲ့တော့ရှင်အာနန္ဒာကဒီကနိကေကိုတပည့်ဆက်ဆက်သင်အံပို့ချပေးပါရှင်ဥပါလိယလည်းပဲသူ့ရဲ့တပည့်ဆက်ဆက်ကိုဝီနီတွေပို့ချပေးပါရှင်မာကတ္တပလည်းသူ့ရဲ့တပည့်ဆက်ဆက်ကိုတန်ယုတ်တနိကေတွေပို့ချပေးပါပိဋကတ်သုံးပုံနိကေ၅ရက်ကိုယန္နာကြီးတွေဖြည့်ပြီးတော့အေးအေးဆေးဆေးတရားလေးထိုင်ပြီးတော့ချမ်းချမ်းသာသာနေခြင်းပါပဲကိုချင်းစာကြည့်ပေါ့ကိုလည်းပဲလုံးတည်များတဲ့အခါအေးအေးချမ်းချမ်းနေခြင်းတာပဲ ရဟန္တာရှင်မြတ်ကြီးတွေဆိုတာနိဗ္ဗာန်ကိုဖလားတမပတ်နဲ့ဝင်စားပြီးတော့အေးအေးချမ်းချမ်းတကယ်ကိုတည်င်းသုံးကျင်ပါပဲ။ဒါပေမဲ့လို့သာသနာတော်ကြီးကြောက်ရကြီးရဲ့ငါတို့ကြောင်းကြမဲ့နေပြီးတော့တကူကောင်းဆန်လိုက်လို့ရှိရင်သာသနာတော်ကြီးမြန်မြန်ကြွယ်ရကြီးရဲ့ဆိုပြီးတော့မလုပ်တဲ့သူတို့တပည့်ဆက်ဆက်ကိုရဟန္တာကြီးတွေဖြစ်ရတာနဲ့စာပေတွေပို့ချလိုက်တာယနေ့ဒီဘုန်းကြီးတို့သာသနာနှစ်ပေါင်း2550နဲ့နှစ်နှစ်ရှိသွားပါပြီ။အဲ့တော့ဒီလိုမိမိတို့သာသနာနဲ့ထိတွေ့ခွင့်ရတယ်တရားတွေနာကြားခွင့်ရတယ်တရားရှုမှတ်ခွင့်ရတယ်ဆိုတာအဲ့ဒီသံဃာတော်ရှင်မြတ်တွေရဲ့ကျေးဇူးအဲ့ဒီကျေးဇူးပုံတွေကိုမိမိတို့ကအာရုံပြုပြီးတော့သံဃာတော်ရှင်မြတ်တွေကိုဆုံးကတ်တယ်သံဃာတော်ရှင်မြတ်တွေလိုအပ်တဲ့ဝိနည်းနဲ့အဆက်တဲ့ပစ္စည်းတွေလှူဒန်းတယ်အဲ့တော့သာသနာတော်ကြီးဆက်လက်ရှည်အောင်တည်တံ့အောင်ကြိုးစားနိုင်ရပါစေဆိုရင်ကိုယ်မှာအတိုင်းမသိတဲ့မေတ္တာတရားတွေလှူတဲ့အချိန်မှာကိုယ့်ရဲ့နှလုံးသားထဲမှာဒါနမြောက်ယုံမှုပဲနဲ့သာသနာတော်ကြီးရှည်စေခြင်းတယ်သာသနာတော်ကြီးရှည်အောင်လုပ်နေတဲ့သံဃာတော်ရှင်မြတ်တွေချမ်းသာစေခြင်းနဲ့အဲ့ဒါမေတ္တာတရားတွေပါပို့ဖြည့်ပြီးတော့အဲ့ဒါအဲ့ဒီလိုနီးနေသံဃာတော်ရှင်မြတ်တွေရဲ့ဂုဏ်တော်တွေကိုထိကပ်လို့ကိုးကွယ်လို့ပူဇော်လို့ရှိရင်ဒါကိုတရားတရားဖြစ်တယ်လို့ခေါ်ရပါတယ်။အဲ့ဒီလိုတရားတရားဖြစ်သွားပြီဆိုလို့ရှိရင်ကိုယ့်ရဲ့မိဘတွေကိုလည်းကြည့်လိုက်ငါရဲ့မိဘငါရဲ့ဦးကြီးဦးလေးဆရာသမားတွေသံဃာတော်ရှင်မြတ်တွေထိကပ်ကိုးကွယ်တယ်ဘာစိတ်နဲ့ကိုးကွယ်နေတာလဲသောသောအလိုပေါ်ကျေးဇူးများလို့ငါတို့ကိုဘာလုပ်ပေးဘူးလို့ဒီစိတ်နဲ့ကိုယ်ကိုယ်ပူဇော်တယ်ဆိုရင်ဒါနတော့မြောက်ခြင်းမြောက်မယ်ဒါဟာတရားတရားစစ်လို့တော့မခေါ်ပါဘူးတခါတည်းကမှတဏှာတရားလောဘတရားတွေဖြစ်သွားတတ်ပါတယ်ကိုယ့်ရဲ့သားသမီးတွေကိုလည်းပဲကြည့်လိုက်ငါရဲ့သားသမီးတွေထဲမှာဘယ်သူများတန်ဃာတော်ရှင်မြတ်တွေကိုကိုယ်ကိုယ်လို့ရှိရင်ဘလို့စိတ်ထားနဲ့ကိုယ်ကိုယ်တယ်လေဆိုတာမှားယွင်းတာလေးတွေတွေ့ရင်ပြုပြင်ပေးရပါတယ်အဲ့ဒါအကောင်းဆုံးကျေးဇူးဆက်ခြင်းအကောင်းဆုံးငွေပေးခြင်းလို့ခေါ်ရပါတယ်ဒါလို့ဆိုရင်တရားတရားရဲ့အတိတ်ပဲထိုက်တဲ့လောက်နားလည်တော့ပါပြီအဲ့တော့ဒီမှာကြည့်လိုက်ပေါ့ဘုန်းကြီးကပြောခဲ့တယ်လေစောစောကကိုယ့်ရဲ့မိဘတွေပြုစုလုပ်ကြွေးတာတက်နိုင်လို့စည်းစိမ်တွေပုံပေးလိုက်တာသာမညာမွေပေးခြင်းကိုယ့်ရဲ့သားသမီးတွေပညာတက်အောင်သင်ပေးတာနောက်ပြီးတော့ဇာဝနေရေးပြည်လျောင်းလုပ်ပေးတာဒီတဲ့စွမ်းနိုင်ရင်စက်တွေဘာတွေနဲ့ကုမ္ပဏီတွေဘာတွေအလုပ်ရအောင်လုပ်ပြီးတော့တဘွားအတွက်အိမ်ောင်ရတာတွေချပြီးတော့လုပ်ပေးတာဒါကိုသာမညာမွေပေးခြင်းလို့ဘုန်းကြီးပြောခဲ့ပါတယ်ဘာဖြစ်လို့ပြောတာလဲဆိုတော့နည်းနည်းလေးပြန်စဉ်းစားပြပါမယ်အာလုံးနားလေသဘောပေါက်ပါလိမ့်မယ်ကိုယ့်ရဲ့မိဘသောသောအလိုပေါစီစဉ်ဥစ္စာတွေပုံပေးပြီးတော့ငါကျေးဇူးဆက်နိုင်ပြီဆိုပေမဲ့လို့အဲ့ဒီစီစဉ်ဥစ္စာဟာဘလောက်ခံပါလဲဒီစီစဉ်ဥစ္စာကိုကြောင်းပြုပြီးတော့မိဘဟာဘလောက်ခံစားရမှာလဲသူ့ရဲ့တသက်တာတတန်းနည်းနည်းလေးပဲခံစားရမှာပေါ့တကယ်လို့ကိုယ့်ရဲ့မိဘဒီစီစဉ်ဥစ္စာကြီးကိုမမောတွေ့တာပြီးတော့မတူရဲ့မပေးရဲ့နဲ့ကတိတွေလွဲမသွားရင်ဒီပစ္စည်းဥစ္စာအပယ်လေးပါတောင်းမှတွန်းချပြစ်နိုင်ပါတယ်။ဒါကြောင့်မို့သာမညကျေးဇူးဆက်ခြင်းလို့မြတ်စွာဘုရားကဟောတော်မူခြင်းဖြစ်ပါတယ်။သာသမီတွေမွေပေးတဲ့အခါမှာလည်းပဲဒီတိုင်းပဲသာဝန်တွေကြီးလျောင်းလုပ်ငန်းကိန်းကန်းလေးနဲ့လုပ်ပေးတယ်။နောက်ပြီးတော့ဘွဲ့ဒီဂရီတွေဆရာဝန်တွေအင်ဂျင်နီယာကြီးတွေဖြစ်အောင်လုပ်ပေးတယ်။သူတို့ရဲ့ဘွဲ့ဒီဂရီတွေကတသက်တာအတွက်သာဝန်တွေကြီးလျောင်းနေဖြစ်မှာပေါ့။တကယ်လို့ဒီပညာတွေကိုကြောင်းပြုပြီးတော့စိတ်သက်တွေကမကောင်းမင်းနဲ့ငါတဘောကိုပြီးတော့အတ္တအာရှိပြီးတော့တက္ကရာဒိဋ္ဌိတွေရှေ့တန်းတင်ပြီးတော့ငါချမ်းသာဖို့ဆိုပြီးတော့ဒီပညာတွေဒီစည်းစိမ်တွေအကြောင်းပြုပြီးလုပ်လို့ရှိရင်ဒီပုဂ္ဂိုလ်ရဲ့နှလုံးသားထဲမှာအကုသိုလ်တွေညစ်ကြေးတွေကိန်းပြီးတော့အပယ်လေးပါးတောင်ရောက်သွားနိုင်ပါတယ်။ဒါကြောင့်မို့ဓာရီဟာတာမညာမွေပေးခြင်းထဲမှာဖြစ်သွားပါတယ်။ခုဘုန်းကြီးဟောခဲ့တဲ့တရားတရားလေးကိုစဉ်းစားကြည့်လိုက်။ကိုယ့်ရဲ့သားသမီးရဲ့တရားတရားမဖြစ်ဘူး။မြတ်စွာဘုရားပူဇော်တော်လည်းပဲစီးပွားရေးဖြစ်ခြင်းလို့ဒီစိတ်တွေနဲ့တန်ဃာတော်ရှင်မြတ်တွေဒီသီကက်လှူဒန်းတော့လည်းပဲမလှူလို့မကောင်းလို့ဒီကြောင်းကတိတ်ပြီးတော့ခင်းလို့ဒီလိုစိတ်တွေနဲ့လှူဒန်းနေဆိုရင်သူ့မှာတရားတရားမစစ်ပါဘူးအဲ့ဒီမစစ်တဲ့တရားတရားလေးကိုကိုယ်ကနေစစ်အောင်တန်ဃာတော်ရှင်မြတ်တွေရဲ့ခုနသာသနာတော်ကြီးရှေ့အောင်ဆောင်ရွက်တဲ့ဂုဏ်တွေရဟန္တာရှင်မြတ်တွေရဲ့စပြီးတော့ဘုန်းကြီးတို့ဆရာသမားဆက်ဆက်ခုချိန်ဒီဘုန်းကြီးတို့ကိုယ်တိုင်လည်းပဲတက်နိုင်တယ်မြတ်ဥဒ္ဒချက်သေးတဲ့ဝင်နေနဲ့သာသနာတော်ကြီးကိုလုပ်နေကြတယ်ဒီဂုဏ်တွေကိုအကြောင်းပြုပြီးတော့ပူဇော်တယ်ဆိုလို့ချင်းပုပ်ကိုယ်ဆွဲတွေမရှိတော့တကယ်သာသနာတော်ကြီးရှေ့စီလို့တာမေတ္တာတရားတွေပါလှူဒန်းတာတွေကဒါနာတရားတွေအဲ့ဒီကုသိုလ်စိတ်ဖြစ်ပြီဆိုရင်အဲ့ဒီလှူဒန်းနေတဲ့အချိန်ကြီးကပ်နေတဲ့အချိန်ဖျားရှိခိုးနေတဲ့အချိန်ဖျားကိုပူဇော်နေတဲ့အချိန်မှာလောဘဒေါသမဖြစ်ပါဘူးကိလေသာတွေဝေးနေပါလေအဲ့ဒီကိလေသာတွေကထာဝရဝေးသွားပြီဆိုရင်ဒါဟာတောတာပန်ဖြစ်ပြီးတော့နောက်ဆုံးမှာနိဗ္ဗာန်ကြီးမျက်မှောက်ပြုသွားနိုင်ပါတယ်လို့ဒါလေးကိုဘုန်းကြီးသဘောပေါက်စေခြင်းပါတယ်ဒါကြောင့်တရားတရားအစ်စ်ကိုနှလုံးသားထဲမှာထည့်ပေးလိုက်ပြီဆိုလို့ချင်းအဲ့ဒီတရားတရားအစ်စ်နဲ့ကုသိုလ်အစ်စ်မှဒါနသီလဘာဝနာတွေကိုဆက်လက်ပြုလုပ်နိုင်ကြလိမ့်မယ်။အဲ့ဒီလိုဒါနသီလဘာဝနာအစ်စ်တွေလုပ်ရင်လုပ်ရင်းလုပ်ရင်းကိလေသာတွေကဝေးဝေးပြီးတော့နောက်ဆုံးမှာကိလေသာတွေမြဲဝေးပြီဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့မဉ္ဇဉ်ဘုံဉ္ဇဉ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်။အဲ့ဒါဆိုရင်သံသရာဆင်းရဲကြီးတွေကလွတ်ပြီးတော့အကောင်းဆုံးကျေးဇူးဆက်နေနိဗ္ဗာန်ကြီးကိုပို့ပေးရရောက်ပါတယ်။ မိဘတွေကိုလည်းပဲဒီတိုင်းပဲကိုယ့်ရဲ့မိဘကိုတရားတရားစစ်လုပ်ပေးလိုက်လို့ရှိရင်ဒီတရားတရားစစ်ကိုခြေခံပြီးတော့မိဘတွေဟာအပေလေးပါးကနေလွတ်ပြီးတော့နောက်ဆုံးနိဗ္ဗာန်အထိဆင်းရဲခက်တဲ့ကလွတ်ငြိမ်းချမ်းသာသွားနိုင်ပါတယ်တဲ့ဒါကြောင့်မို့တရားတရားမရှိသေးတဲ့မိဘကိုရှိအောင်မြဲတမ်းရှိနေလို့ရှိရင်ထာဝရရှိသွားအောင်ပြုစုလုပ်ကြွေးခြင်းဟာဒါဟာအကောင်းဆုံးကျေးဇူးဆက်ခြင်းသာသမီတွေကိုတရားတရားစစ်ဖြစ်အောင်လုပ်ပေးခြင်းအကောင်းဆုံးကျေးအမွေပေးခြင်းလို့ခေါ်တယ်တဲ့ဒုတိယပါလဲဆိုတော့ကျောသာကောပိတ်ခဝေမာတာပိတရောအတ္တတိတထာသံပရာယသမာတပေတိနိဝေတိတိပရိဋ္ဌာပေတိတဲ့ဒါတရားတရားနဲ့ကျေးဇူးဆက်ခြင်းတရားတရားနဲ့အကောင်းဆုံးမွေပေးခြင်းဆိုတာထိုက်တလောက်နားလည်သွားပါပြီဒုတိယပိုင်းကပါလဲဆိုတော့ဒုတိလေသီလသံပရာယသမာတပေတိနိဝေတိတိပရိဋ္ဌာပေတိတဲ့ကိုချင်းသီလမရှိသေးတဲ့မိဘရှိအောင်ဒါလည်းပဲခွန်ကြီးတို့ရှင်းပါတယ်လောကီပစ္စည်းတွေဘလောက်ပဲပြပြအပေဒုက္ခကမလွတ်နိုင်ဘူးကံမကောင်းလို့ရှိရင်ဒီပစ္စည်းကိုကြောင်းပြုပြီးသကိုယ်ဓမြတွေရိုက်နှက်သွားနိုင်ပြီးတော့ဒီဘဝတွေဒုက္ခတွေရောက်နိုင်ပါတယ်အဲ့တော့ကိုချင်းသီလမရှိသေးတဲ့မိဘကိုကိုချင်းသီလရှိသွားအောင်ကိုချင်းသီလမရှိသေးတဲ့သားသမီးတွေကိုကိုချင်းသီလတွေပြည့်သွားအောင်ဥပမာအပြင်ဘုန်းကြီးတစ်ခုပဲပြောမယ်ပေါ့မူရစေဝါတစ်ခုဒါမှမဟုတ်လည်းပဲကာမိတုမိစ္ဆာစာရတစ်ခုကာမိတုမိစ္ဆာစာရတစ်ခုသူတစ်ပါးရဲ့သားသူသမီးမျိုးတွေဒါမှမဟုတ်လည်းပဲအိမ်တော်ရှိတဲ့မျိုးသမီးမျိုးသားတွေကိုသွားပြီးတော့ဖြတ်စည်းတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်တယောက်အိမ်နန်းမှာရှိနေလို့ရှိရင်သားမျိုးသမီးမျိုးရှိတယ်မိဘတွေမှာတိတ်ဆိတ်ချင်းရဲရပါတယ်အရက်သေးစားတောက်တယ်ဆိုလို့ရှိရင်လည်းပဲလက်တွေအချင်းဇနီးတို့သားသမီးတို့ဟာအရက်သမားမယားအရက်သမားရဲ့သားသမီးတွေပဲတိတ်ပြီးတော့မျက်နှာငယ်ရပါတယ်ဗဇက်ကထုတ်တာမပြောတာကိုယ်အရက်ကလေးတောက်တာလေးတစ်ခုကိုယ့်ရဲ့အတ္တကိုကျိုင်းလို့ကိုယ်တောက်တာလေးတစ်ခုကိုအကြောင်းပြုပြီးပဝန်းကျင်မှာကိုယ့်ရဲ့ဇနီးတွေကိုယ့်ရဲ့မိဘတွေကိုယ့်ရဲ့သားသမီးတွေအနည်းဆုံးတော့စိတ်တိကတ်အောင်ဖြစ်ရပါတယ်။ကဲဒီအရက်သေးစားကိုငါရှောင်ကျင်တော့မယ်ဆိုတာနဲ့တပြိုင်နက်လက်တွေအပြင်ဇနီးမယားသမီးသားတွေမိဘတွေမိတ်ဆွေတွေတိတ်ပြီးတော့စိတ်ချမ်းသာသွားပါတယ်။အဲ့တော့ဒီစိတ်ချမ်းသာမှုကိုအရက်တောက်တာလေးစွန့်လွတ်လိုက်တာနဲ့စိတ်ချမ်းသာမှုကိုပေးရရောက်သွားပါတယ်။ဒါကြောင့်မို့ဒီကိုချင်းသီလမရှိတဲ့ပုဂ္ဂိုလ်ကကိုချင်းသီလရှိအောင်လုပ်ပြီးဆိုရင်ပဝန်းကျင်ကိုသိမ့်သန်းချီပြီးတော့ဒါနာကြီးပေးလှူတာတဲ့စိတ်ချမ်းသာမှုပေးလှူတာကပိုပြီးတော့မြတ်တယ်ဆိုတာဒါလေးကိုလည်းသဘောပေါက်သိခြင်းပါတယ်။ဒါကြောင့်မို့သီလလေးတစ်ပါးကိုလုံခြုံလိုက်လို့ရှိရင်ပဝန်းကျင်ကိုကိုယ်ကစိတ်ချမ်းသာမှုအများကြီးပေးလှူရရောက်တယ်။ဒါရီယာငွေတွေသိမ့်ချီပြီးတော့ပေးပြီမဲ့စိတ်ချမ်းသာမှုကရခြင်းမှရတာပါ။သီလလေးတစ်ပါးလုံခြုံလိုက်တာနဲ့ပဝန်းကျင်မိဘသားသမီးအားလုံးစိတ်ချမ်းသာသွားတယ်ဆိုရင်အဲ့ဒီစိတ်ချမ်းသာမှုကိုအရက်တေစာတောက်ခြင်းမှရှောင်ကျင်တဲ့ပုဂ္ဂိုလ်ကပေးဆက်ရရောက်တယ်တဲ့။ဒါကြောင့်မို့ဒီကိုချင်းသီလတွေဟာအကောင်းဆုံးကျေးဇူးဆက်ခြင်းအကောင်းဆုံးမွေပေးခြင်းနဲ့မှပါရတာပါ။နောက်ဆုံးတန်တရာနဲ့ဖြည့်ကြည့်လိုက်လို့ရှိရင်၅ပါးသီလမလုံတဲ့ပုဂ္ဂိုလ်ကဂတိစိတ်မချရပါဘူး။သိရင်အပေကြနိုင်တယ်။ဒါကြောင့်မို့အပေကြနိုင်တဲ့အတွက်၅ပါးသီလလုံခြုံပြီဆိုရင်ဒီပုဂ္ဂိုလ်ကကိလေသာလေးတွေကင်းကင်းပြီးတော့နောက်ဆုံးနိဗ္ဗာန်တည်းမျက်မှောက်ပြုနိုင်တယ်တဲ့။ဒါကြောင့်မြတ်စွာဘုရားကဒုတိယကျေးဇူးဆက်ခြင်းလို့ရှိရင်တော့ကိုယ့်ရဲ့မိဘကိုယ့်ရဲ့သားသမီးမိမိကိုယ်ကိုကြည့်လိုက်ပါ။ကိုချင်းသီလမရှိရင်ရှိအောင်နည်းနည်းကြည့်ရင်များများရှိအောင်များများကြည့်ရင်အမြဲတမ်းဆွဲမြဲတည်တံ့သွားအောင်လှုပ်ပေးလိုက်လို့ရှိရင်အဲ့ဒါပဝန်းကျင်ကိုလည်းပဲကောင်းကျိုးတွေပေးရရောက်တဲ့အတွက်သေလွန်တဲ့ခါမှလည်းပဲကိလေသာတွေကင်းပြီးတော့သုကတိနိဗ္ဗာန်ကိုရောက်စေနိုင်တဲ့အတွက်အကောင်းဆုံးကျေးဇူးဆက်ခြင်းအကောင်းဆုံးငွေပေးခြင်းလို့ခေါ်တယ်လို့ဒါဒုတိယပိုင်းဟောခဲ့ပါတယ်။နောက်တတိယပိုင်းကဘာလဲဆိုတော့မေစရိစာကတံပရာယသမာတပေတိနိဝေတိတိပရိဋ္ဌာပေတိတဲ့နှမျိုးတွန့်တူနေကြတယ်ကိုကျိုးတွေကြည့်ပြီးတော့အတ္တသိအားကြီးတယ်ဆိုရင်ဒါမျိုးလေးတွေပယ်အောင်လုပ်ပေးရတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်ပေါ့။ပစ္စည်းဥစ္စာဆိုတာကိုကစွန့်ရင်စွန့်မစွန့်ရင်သူကစွန့်တာအစွန့်နှစ်မျိုးပဲရှိပါလေ။ပစ္စည်းဥစ္စာကိုကိုကနေပြီးတော့သိမ့်ပိုက်ထားတယ်ဆိုရင်ကျန်သူမျိုး၅ပါး၊သာသမီတွေကလောင်းစားလုပ်ပစ်လိုက်တယ်။ပြည်သူပိုင်းသိခံရတယ်၊မီးလောင်တယ်၊ရေမျောတယ်။အလုံးဝဓာရီကပါသွားရင်ပစ္စည်းကကိုကိုစွန့်တယ်လို့ခေါ်ရပါတယ်။တကယ်လို့ပစ္စည်းရကိုယ်ကိုမစုံမှုဆိုရင်ကိုယ်ကလည်းပဲပြန်ပြီးတော့စွန့်အပ်တတ်တယ်။ကိုယ်ကနေပစ္စည်းတွေကျွဲတာထားတယ်။အမှတ်တမဲ့ဆုံးပါသွားတယ်၊သေဆုံးသွားတယ်ဆိုရင်ကိုယ်ကနေပစ္စည်းကိုစွန့်ရတယ်။ဒါကြောင့်မို့ပစ္စည်းဆိုတာသူကစွန့်ရင်စွန့်၊မစွန့်ရင်ကိုယ်ကစွန့်ရတဲ့အကြောင်းကိုယ့်ရဲ့မိဘတွေ၊သားသမီးတွေနားလည်အောင်ပြောပြရပါတယ်။ပြောပြပြတဲ့အခါမှာကိုယ့်ကိုကျေးဇူးရှိတဲ့ဘာသာသာသနာ၊ကိုယ်ပဝန်းကျင်မှာဒုက္ခရောက်နေတဲ့ခြေယုံမတိုင်နိုင်တဲ့ပုဂ္ဂိုလ်တွေခြေယုံတက်နိုင်အောင်သာရတော့ရင်မပြေလဲတဲ့ပုံကိုယ်တွေကိုနောက်ဆုံးထမင်းတက်တဲ့ကလေးဖြစ်ပြီးကုသဒါနတွေပြုပြီးတော့ပဝန်းကျင်စိတ်ချမ်းသာကြပါစေဆိုပြီးတော့ဒါမျိုးလေးတွေလုပ်လိုက်ရင်ကိုယ်ချမ်းသာခြင်းနဲ့ဆိုတဲ့အတ္တတက္ကရာဒိဋ္ဌိတွေအားနယ်သွားပါတယ်တက္ကရာဒိဋ္ဌိကုံတဲ့နေဟာသောတာပန်ဖြစ်တဲ့နေပါဒါကြောင့်မို့အတ္တကိုဒါနပြုခြင်းအချင်းလေတဖြည်းဖြည်းပါပါပါပါတော့ ကိုခန်းစားခြင်းနဲ့ဆဲရနေပြီးတော့ဖဲ့ဖဲ့ပြီးတော့သူများကိုပေးရပါတယ်အဲ့တော့မိဘတွေသာသမီတွေကိုဒီလိုစာကတရားလေးတွေကျေးဇူးဆက်ရလဲရောက်တဲ့အကြောင်းဘာသာသာသနာကျေးဇူးရှိတဲ့အတွက်စွန့်ကြဲပေးတဲ့လူတန်းတာဟာကျေးဇူးဆက်ရရောက်တဲ့အကြောင်းလေးတွေပြောပြီးတော့ဒီတရားလေးတွေကိန်းအောင်သွားတယ်နှမျိုးတွန့်တုံမှုမရှိတော့ဘူးအတ္တအာကျိမှုမရှိတော့ဘူးဆိုရင်အဲ့ဒါဟာအကောင်းဆုံးကျေးဇူးဆက်ခြင်းနဲ့တတိယကျေးဇူးဆက်ခြင်းလို့ခေါ်ရပါတယ်။နောက်သတ္တုဒ္ဒချက်ကဘာလဲဆိုတော့ဒုပင်ကြီးပညာတံပရာယတမာတိပိတိနိဝေသေတိပရိဋ္ဌာပိတိတဲ့ဒါဟာပညာတရား။ပညာဆိုတာဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့သူတော်ကောင်းတွေရဲ့အလိုရကြ။ဘွဲ့ဒီဂရီကူပညာလို့မခေါ်ပါဘူး။ပညာရဖို့အတွက်ထောက်ပံ့တော့ဖြစ်ပါတယ်။လူတွေဆိုလို့ရှိရင်လည်း BA BSc ဘွဲ့ဒေါက်တာဘွဲ့အင်ဂျင်နီယာဘွဲ့ဒါဟာပညာအစ်မဟုတ်ပါဘူး။တန်ခါတော်ရှင်မြတ်တွေဆိုလို့ရှိရင်လည်းဓမ္မသရိယာဘွဲ့သာမဏေကျော်ဘွဲ့ဓိဝန္တာဘွဲ့တိပိတကတရဘွဲ့ဒါတွေဟာပညာအစ်မဟုတ်ပါဘူး။ပညာအစ်ရဖို့ရတဲ့အထောက်ပံ့လည်းဖြစ်ပါတယ်။အဲ့တော့ပညာအစ်ဆိုတာဘာလဲဆိုတော့အမြင့်ဆုံးအပြင်မတ်ပညာဖို့ပညာအဲ့ဒီတဲ့တစ်ဆင့်နဲ့ရင်ဝိပဿနာပညာအဲ့တော့ဝိပဿနာပညာမတ်ပညာဖို့ပညာဒီပညာတွေမရှိသေးတဲ့မိဘကိုဝိပဿနာသိထုတ်ဖြစ်အောင်နောက်ပြီးတော့မဉ္ဇဉ်ပုံဉ္ဇဉ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖြစ်အောင်နေ့စဉ်ကိရိတာလေးတွေကင်းအောင်လုပ်ပေးရပါတယ်ဒါတွေဟာပညာအစ်ဖြစ်အောင်လုပ်ပေးတာအဲ့တော့ဝိပဿနာပညာမတ်ပညာဖို့ပညာမဖြစ်သေးနဲ့အောင်တော့အနည်းဆုံးဘာပညာရှိရမလဲဆိုတော့ကုသိုလ်ကိုကုသိုလ်မှန်သိတဲ့ပညာအကုသိုလ်ကိုအကုသိုလ်မှန်သိတာဒါပညာဒီပညာလေးတော့ရှိအောင်လုပ်ရပါတယ်အဲ့တော့မင်းဆရာကြည့်တာပေါ့အရှင်ဘုရားတပည့်တော်တို့ကကုသိုလ်ကိုကုသိုလ်မှန်သိလို့ကုသိုလ်လုပ်နေတာပဲဒါပညာမဟုတ်ဘူးလားဆိုတော့ခွန်ကြီးတို့ကုသိုလ်လုပ်တိုင်းပညာမဟုတ်ပါဘူးတချို့ကကြတော့ဂုံပကတနာတွေနဲ့ငါတို့လူကိုဘယ်သူလာအောင်မှကောင်းမှာငါတို့လူဟာဒီလိုလှူလိုက်တဲ့အတွက်ပုံကျင်ငါတို့ကိုဘယ်လိုမြင်မှာဒီလိုလှူလိုက်လို့ရှိရင်သံတရာမှာစည်းစိမ်တွေခံစားရမှာစသည်ဖြင့်ဒီလိုအကျိုးတွေမျှော်ကိုပြီးတော့ဂုံပကတနာတွေမမောပြီးတော့အိုးအိုးကြက်ကြက်လှုပ်တာကိုအလှူထင်ပြီးတော့လှုပ်တာဒီလိုစိတ်သက်တွေကမကောင်းဘူးပကတနာလွှမ်းတယ်အဲ့ဒီလိုမကောင်းတာကိုမကောင်းမှန်းသိရင်ဒါပညာစစ်လို့ခေါ်ရပါတယ်အဲတန်ဃာတော်ရှင်မြတ်တွေလိုအပ်တာလှူမယ်ငါတို့လှူလိုက်တဲ့ပစ္စည်းကိုအသုံးပြုပြီးသာသနာတော်ကြီးတတောင့်တနေရာကနေတိုးတက်သွားလို့ရှိရင်ဝမ်းသာနိုင်တယ်ဘယ်သူမှမသိသိသိငါတို့အလှူကအကျိုးရှိတယ်သာသနာတော်ကြီးအကျိုးအင်မတန်မှဖြစ်ထွန်းတယ်ဆိုရင်ဝမ်းသာပြီဒီလိုစိတ်ထားနဲ့လူတာကောင်းတယ်လို့သိရင်ဒါကိုပညာလို့ခေါ်ရပါတယ်။တူတူဘွဲ့ဒီဂရီတွေဘယ်လောက်ပဲရရယာတုအာနာကြီးတွေဘယ်လောက်ပဲကြီးကြီးပစ္စည်းဥစ္စာတွေဘယ်လောက်ပဲရှိရှိကောင်းတဲ့စိတ်နဲ့ဂုံပကတနာမမတ်ဖဲနဲ့လုတ်တယ်ဟာကောင်းတယ်ဂုံပကတနာတွေနဲ့လုတ်တာဟာမောတယ်အကုသိုလ်တွေဖြစ်တယ်ဒီလိုခွဲခြားပြီးတော့သိလို့ချင်းဒါပညာစစ်လို့ခေါ်ပါတယ်။မသိလို့ချင်းပညာစစ်မဟုတ်ပါဘူး။အဲ့ဒီလိုပညာလေးတွေကိုယ့်ရဲ့မိဘမရှိရင်ရှိအောင်နည်းနည်းလေးရှိရင်များများရှိအောင်များများရှိရင်ဆွေမြည်တည်တံ့သွားအောင်လုပ်ပေးရင်အဲ့ဒါအကောင်းဆုံးကျေးဇူးဆက်တာလို့ခေါ်ရပါတယ်။သာသမီတွေကိုလည်းပဲဒီတိုင်းပဲဖျားပူတယ်ဆိုလို့ရှိရင်လည်းပဲဘလို့စိတ်ထားနဲ့ပူရင်ကောင်းတယ်ဘလို့စိတ်ထားနဲ့ပူရင်မကောင်းဘူးတရားရှုမှတ်တယ်ဆိုလို့ရှိရင်လည်းပဲဟုတ်လားရေရာရှိတဲ့သဘောနဲ့စီးပွားရေးတက်ခြင်းတဲ့သဘောနဲ့တရားရှုမှတ်တာမကောင်းဘူး9မိနစ်တရားရှုမှတ်ရင်9မိနစ်ကိလေသာတွေကင်းတယ်9ရက်တရားရှုမှတ်ရင်9မိနစ်9ရက်ကိလေသာတွေကင်းတယ်အဲ့တော့ဒီလိုစိတ်ထားနဲ့ရှုမှတ်တာကောင်းတယ်လို့ခွဲခြားပြီးတော့သိလို့ရှိရင်သူကသူတဒန်းမှမအောင်ရင်နေပေးသည်အဲ့ဒီလိုကုသိုလ်အကုသိုလ်ကိုခွဲခြားပြီးတော့ဘလို့စိတ်ထားနဲ့လုပ်ရင်ကုသိုလ်အစစ်ဖြစ်တယ်ဘလို့စိတ်ထားနဲ့လုပ်ရင်အကုသိုလ်ဖြစ်တယ်လို့ခွဲခြားသိရင်ဒါတွေဟာပညာစစ်လို့ခေါ်ရပါတယ်ဒါကြောင့်မို့ကိုယ့်ရဲ့မိဘသားသမီးတွေပညာစစ်မရှိသေးရင်ရှိအောင်ရှိရင်ပို့ပြီးတော့ဆွေမြေခိုင်ခန့်တည်တံ့တော့အောင်လုပ်ပေးနိုင်အဲ့ဒါအကောင်းဆုံးကျေးဇူးဆက်ခြင်းအကောင်းဆုံးဝေပေးခြင်းလို့ခေါ်ရပါတယ်ဒါကြောင့်မြတ်စွာဘုရားကဣဒဝတ္တကိုဘိကဝေမာတာပိတုနံကတင်္ဇဟောတိပတိကတင်္ဇဘိကဝေမဘုနိဗ္ဗာန်လူလာနုသနုသမီးတို့ဣဒဝတ္တဤမြတ်တန်းရှိကြည်သောတရာသီလစာကပညာတရားတို့ကိုနာယူသက်ဝင်ဆွေမြေတည်တံ့စေခြင်းဖြင့်မာတာပိတုနံမိခင်ဘာခင်ကျေးဇူးရှင်တို့အားကတင်္ဇကျေးဇူးပြုအပ်သည်တော်၎င်းပတိကတင်္ဇတုံ့ပြန်၍ကျေးဇူးပြုအပ်သည်တော်၎င်းဟောတိဖြစ်နိုင်ပါ၏ဤတိတို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းတလောက်ဆိုလို့ရှိရင်ကျေးဇူးဆက်တာလဲတာမင်ညကျေးဇူးဆက်ခြင်းအကောင်းဆုံးကျေးဇူးဆက်ခြင်းကိုယ့်ရဲ့သာသမီတူတွေတူမတွေကိုမွေပေးတဲ့အခါလဲတာမင်ညမွေပေးခြင်းအကောင်းဆုံးမွေပေးခြင်းဆိုတာခွဲခြားသိပါပြီ အဲ့တော့အကောင်းဆုံးသရတိလသာကပညာနဲ့ကျေးဇူးဆက်ရင်နိဗ္ဗာန်တည်ရောက်စေနိုင်တဲ့အတွက်ဒီကျေးဇူးဆက်ခြင်းဒီမွေပေးခြင်းဟာတော့အာလုံးအကောင်းတစားအကောင်းဆုံးဖြစ်ပါတယ်အမျက်ဆုံးလည်းဖြစ်တယ်ဆိုတာမြတ်စွာဘုရားကဟောကြားပြီးပါအဲ့တော့မြတ်စွာဘုရားကိုယ်တော်တိုင်ကိုကျေးဇူးမဆက်ခဲ့ဘူးလားဆိုကြည့်လိုက်လို့ရှင်ဘုန်းကြီးတို့ကြည့်လိုက်ပေါ့မြတ်စွာဘုရားခုနှစ်ဝါမြောက်မှာတောင်ဝင်းသာလက်ပြီးမှာဘေးဒံမှာသွားပြီးတော့တရားဟောပါတယ်ဘာဖြစ်လို့ဘေးဒံမှာတရားဟောပြီးတော့တရင်တို့လာပြည်နေမှာလူပြည်ကိုချင်းခဲ့တာလဲလို့မေးရင်မေတော်ဖြစ်ဘူးတဲ့တန်တုတိတာနှစ်သားကိုကျေးဇူးဆက်ခြင်းလို့တဲ့ဘလို့ကျေးဇူးဆက်တယ်လဲလို့မေးရင်ပုထုဇဉ်ဖြစ်နေတဲ့မေတော်နှစ်သားကိုမြတ်စွာဘုရားဗိဓမ္မာတရားဟောကြားပြီးတဲ့အခါမှာနတ်ဗြဟ္မာတွေအပါအဝင်မေတော်တန်တုတိတာနှစ်သားဟာသောတာပန်ဖြစ်သွားပါတယ်သောတာပန်ဖြစ်သွားပြီဆိုလို့ရှိရင်ဘုန်းကြီးတို့ရိုးရိုးတရားသီလစာကပညာချင်းရနေပြီးတော့သောတာပတိမတ်သောတာပတိဖို့နဲ့ရှင်နဲ့မတ်ဖို့နဲ့ရှင်နဲ့တရားသီလစာကပညာတွေခိုင်မြဲတည်တံ့သွားပြီတဲ့အဲ့ဒါဆိုလို့ရှိရင်ဘာဖြစ်သွားတယ်လဲမေတော်နှစ်သားဟာနိဗ္ဗာန်ရောက်ဖို့အေကံသေးကြသွားပြီအပယ်လေးပါးကလုံးဝလွတ်သွားပါပြီအဲ့ဒီလိုနည်းနဲ့မြတ်စွာဘုရားလည်းပဲတာဝန်နာနှက်ပြီးတက်ပြီးတော့ဘိဓမ္မာတရားဟောပြီးတော့မေတော်ရဲ့နှလုံးသားထဲမှာတရားသီလစာကပညာလောကီအချင်းအနေပြီးတော့လောကုတ္တရာအချင်းရောက်အောင်ကျေးဇူးဆက်ခဲ့ပါတယ်ဒါကြောင့်မို့ဒီလမ်းစဉ်ဟာမြတ်စွာဘုရားကိုတော်တိုင်ကျင့်သုံးခဲ့တဲ့လမ်းစဉ်ဆိုတာအလုံးသိကြခြင်းပါတယ်မြတ်စွာဘုရားလည်းသူ့ရဲ့မေတော်ကိုအကျေဆုံးကျေးဇူးဆက်ခဲ့ပါတယ်။ရှင်သာရိပုတ္တကိုရောမြတ်ကြီးရောရှင်သာရိပုတ္တကိုရောမြတ်ကြီးလည်းဒီတိုင်းပါပဲ။44ဝါရတဲ့အခါမှာရှင်သာရိပုတ္တကိုရောမြတ်ဟာပရိနိဗ္ဗာန်ဆံရမယ့်ချိန်ပြီးတော့မြတ်စွာဘုရားထံဖွင့်ပန်းပြီးတော့သူ့ရဲ့ဇာတိယွာကိုကြွပါတယ်။သူ့ရဲ့ဇာတိယွာအိမ်ဆိုတာဘုန်းကြီးတို့ခုအိန္ဒိယနိုင်ငံနာလန္ဒာတက္ကသိုလ်ဟောင်းထဲမှာသီရိတံမတော်ကမင်းကြီးကရှင်သာရိပုတ္တမွေးဖွားတဲ့နေရာပရိနိဗ္ဗာန်ဆံတဲ့နေရာမှာဇေဒီတစုတည်ထားတာရှိခဲ့ပါသေးတယ်။ခုလည်းပဲသွားပြီးတော့ဖူးလို့ချင်းတွေ့ရပါသေးတယ်။အဲ့တော့ဒီဇေဒီနေရာမှာရှင်သာရိပုတ္တာပြန်ကြွပြီးတော့မလုပ်တာလဲလို့မေးရင်မိစ္ဆာဒိဋ္ဌိဖြစ်နေတဲ့မေတော်သာရိပုတ္တေမာကြီးသူ့ရဲ့သာသမီ9ယောက်လုံးကယန္တာတွေဖြစ်ပြီးတော့သာသနာတော်မှာဒိဋ္ဌိကျဲတွေကြီးပဲဖြစ်ပါတယ်။ဒါပေမဲ့မေတော်ဖြစ်တဲ့သာရိပုတ္တေမာကြီးဟာမိစ္ဆာဒိဋ္ဌိဘဝပဲရှိသေးတယ်။အဲ့တော့ရှင်သာရိပုတ္တာကိုတော့မြတ်ကနောက်ဆုံးမှာတရားဟောခြေချိုးပြီးတော့တရားရှုမှတ်ခံလိုက်တဲ့သောတာပန်ဖြစ်သွားပါတယ်။ဒါကြောင့်မိစ္ဆာဒိဋ္ဌိတရားတိရစာကမရှိသေးတဲ့မိခင်ပုံနေမာကြီးသာရိပုတ္တေမာကြီးကိုရှင်သာရိပုတ္တာကလောကုတ္တရာတရားတိရစာကပညာကြီးနှလုံးသားထဲမှာကိန်းအောင်လုံးပြီးတော့အပေလေးပါးကလွတ်အောင်နိဗ္ဗာန်မျက်မှောက်ပြုအောင်လုပ်ပြီးတော့အကျေဆုံးအကောင်းဆုံးကျေးဇူးဆက်သွားပါတယ်။ဒါကြောင့်မို့တရားတိရစာကပညာနဲ့ကျေးဇူးဆက်တာမြတ်စွာဘုရားရဲ့လမ်းစဉ်ရှင်သာရိပုတ္တာစတဲ့သူတော်ကောင်းတွေရဲ့လမ်းစဉ်ဆိုတာအလုံးဘုန်းကြီးကသိသိကျင်းပါတယ်။နောက်ဆုံးတစ်ခုအနေနဲ့ပြောချင်တာကဘာလဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းပဲရာဇာကုမာရမင်းသားဆိုတဲ့ပုဂံခေတ်ကအကောင်းဆုံးကျေးဇူးဆက်သွားပါတယ်။ကျန်စစ်သားမင်းကြီးဆိုတာဘုန်းကြီးတို့ခရစ်နှစ်ခု2008ခုနှစ်ရောက်နေပါပြီ။ခရစ်နှစ်1084ခုနှစ်လောက်ကနေပြီးတော့1133ခုနှစ်လောက်ထိနန်းဆန်ခဲ့တဲ့နှစ်ပေါင်း28နှစ်လောက်နန်းဆန်ခဲ့တဲ့ကျန်စစ်သားမင်းကြီးမှာသားတော်ရာဇာကုမာရဆိုတာရှိခဲ့ပါတယ်။အဲ့တော့ရာဇာကုမာရမင်းသားလေးကိုထီးမွေနန်းမွေမပေးဘဲနဲ့ကျန်စစ်သားမင်းကြီးကအလောင်းစီတူဆိုတဲ့မြေးလေးကိုပဲရင်ခွင်ပိုက်နေနဲ့ထီးမွေနမ်းမွေပေးခဲ့ပါတယ်။နောက်ဆုံးမှကျန်စစ်သားမင်းကြီးကပုထုဇဉ်တဘာဝနောက်ဆုံးမှတက်ရှိခန္ဓာကိုယ်သဘောအရာနောက်ဆုံးနာဘေးတွေအိုဘေးတွေနဲ့နှိမ့်ဆက်တဲ့အခါသေရညောင်ဆောင်လဲတဲ့အခါမှာဘာလုပ်လဲမေးရင်ဒါဇကုမာရမင်းသားဟာဘုန်းကြီးတို့ရွှေသင်္ဓုတော်လေးရွှေသားစစ်နဲ့ထုထားတဲ့သင်္ဓုတော်လေးကိုပင်ပြီးတော့ရှင်ရံမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေနဲ့နန်းတွင်းကိုဝင်ပြီးတော့ရှင်ရံမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေရှေ့မှာကျန်စစ်သားမင်းကြီးကိုလျှောက်တယ်ခမီးတော်တဲ့ခမီးတော်ကမဲတော်ကိုကျွန်သုံးရွာနဲ့လက်ဝတ်လက်စားတွေအမွေပေးခဲ့ပါတယ်အဲ့တော့ဒီကျွန်သုံးရွာနဲ့လက်ဝတ်လက်စားတွေအမွေပေးခဲ့တာကိုမိခင်မဲတော်ကြီးဆုံးပါတဲ့အခါနှက်ရွာစံတဲ့အခါမှာသားတော်ကိုပေးပါတယ်အဲ့ဒီလက်ဝတ်လက်စားတွေကိုထုခွဲပြီးတော့ခုရွှေဖျားချင်းတူတော်တွေထုခဲ့ပါတယ်တဲ့အဲ့ဒါခမီးတော်ကြီးရဲ့မွေးကျေးဇူးကိုဆက်ကျင်လို့ပါဆိုပြီးတော့လျှောက်တယ်လျှောက်ပြီးတဲ့အခါမှာဘာချက်ပြီးတော့လျှောက်လဲဆိုတော့ကျွန်သုံးရွာကိုလည်းပဲအဲ့ဒီမြတ်စွာဘုရားကိုလှူပါတယ်ဆိုပြီးတော့နှက်ရွာစံဃာကြီးဖြစ်တဲ့ကျန်စစ်သားမင်းကြီးကိုရေစက်ချပြီးတော့သရတိလစာကပညာတွေတိုးအောင်မြတ်စွာဘုရားရဲ့သင်္တုတော်လေးကိုဘုန်းကြီးတို့အရှင်အရဟံမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေထံမှာရေစက်ချပါတယ်ရှင်ရဟံမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကလည်းပဲပရိတရားတွေကျွတ်ပတ်ပေးတယ်သီလတွေပေးတယ်တရားတွေဟောပြီးတော့ရေစက်ချပေးခဲ့ပါတယ်အဲ့ဒီရွှေသင်္ဓုတော်လေးကိုဒါဇဂုမာရကဘယ်မှာထပ်ပနာထားတယ်လဲဆိုတော့ဘုန်းကြီးတို့ခုမြင်းကဘာရွာရဲ့အနီးမှာမြစီရီဖျားဆိုတာရှိပါလေအဲ့ဒီမြစီရီဖျားနန်းလေးကတ်နေတဲ့ဂူပြောက်ကြီးစီရီအထွတ်တင်တဲ့အခါမှာအဲ့ဒီရွှေသင်္ဓုတော်လေးထည့်ပြီးတော့အထွတ်တင်သွားတယ်တဲ့အဲ့တော့ဘုန်းကြီးတို့ပကံဖျားဖူးတဲ့အခါမှာဘာသွားပြီးတော့တရိယာတင်တယ်လေ ဒီခုပြောင်ကြီးတရားကိုခုတဲ့အခါမှာဘုန်းကြီးတို့ဗာလေးသွားပြီးတော့တတိယတင်တယ်ဆိုတော့ဘုန်းကြီးတို့ခုခေတ်နဲ့နည်းနည်းနှိုင်းချင်ကြည့်ပေါ့ခုခေတ်မှာကအမွေပေးတဲ့မိခင်ဖခင်တွေကိုပဲသာသမီတွေကသူကတော့အမွေအများကြီးရတယ်ငါကအမွေနည်းနည်းရတယ်နဲ့တန်ဖိုးမရှိတဲ့အမွေကိုကြောင်းပြုပြီးတန်ဖိုးရှိတဲ့မိဘရဲ့ကျေးဇူးတွေမေတ္တာတရားတွေခေါင်းပါနေတဲ့ခေတ်ကြီးမှာအဲ့ဒီဗျာန်ခေတ်ကဘုန်းကြီးတို့အားရကြည်ညိုစရာကောင်းတာကဒါသာကုမာရမင်းသားလေးဟာအင်မတန်လူတိုင်းမမောတဲ့ထီးမွေနန်းမွေရှင်ဘုရင်မွေကိုလုံးဝမရခဲ့ပါဘူးအဲ့တော့အမွေမရတဲ့သားတော်တစ်ပါးကအမွေမပေးခဲ့တဲ့ခမီးတော်ကိုအကောင်းဆုံးသရတိလစကားပညာတွေတိုးပွားအောင်ဆွေဆင်းသူတော်လေးရှိတဲ့လက်ဝတ်လက်စားလေးကိုထုခွဲပြီးတော့မရှိမရှိမယ်တဲ့ဆင်းသူတော်ထုပြီးတော့ကျေးဇူးဆက်ပြီးတော့အဲ့ဒီကိုပြောင်ကြီးဖះမှာထပ်ပနာတည်ခဲ့ပါတယ်ဒါပါလဲဆိုတော့ဒါသာကုမာရမင်းသားလေးကသူတော်ကောင်းနှလုံးသားရှိတဲ့အတွက်တံပိုးမရှိတဲ့ဒီချီနန်းစည်းစိမ်ရွှေငွေတွေကိုမမောမှုမရှိပါဘူးတံပိုးအင်မတန်ဖြတ်လို့မရတဲ့ဖျားဆတဲ့သူတော်ကောင်းတွေမြင်လို့တဲ့မေတ္တာတရားသစ္စာတရားကိုဥထိပ်ပန်သွားတယ်ဆိုတာအဲ့ဒီဂူပြောင်ကြီးစီကြီးကတက်တည်ပြနေပါတယ်နောက်ပြီးတော့လောင်းကြည့်သူနဲ့ရာဇကုမာရကလည်းတယောက်ကအမွေရတဲ့ပုဂ္ဂိုလ်တယောက်ကအမွေကင်းမဲ့တဲ့ပုဂ္ဂိုလ်အမွေမရတဲ့ပုဂ္ဂိုလ်သို့တော့ချစ်ချစ်ခင်ခင်နဲ့တမိုင်းသူတည်တည်ရရသူတို့နှစ်ဦးကဒီဖျားမှာအတူတကွထပ်ပနာခဲ့ကြတယ်ဆိုတာအလုံးရှင်ဒီသာသမီတွေဖြစ်ကြတဲ့ပုဂ္ဂိုလ်တွေလည်းပဲဒါလေးကိုသင်ခန်းစာယူသင့်တယ်ငါတို့လည်းပဲတံပိုးဖြတ်လို့မရတဲ့မေတ္တာတရားသစ္စာတရားညီကိုမောင်နှမမိဘတွေရဲ့မေတ္တာတရားကိုတံပိုးဖြတ်လို့ရတဲ့ပစ္စည်းတွေနဲ့ငါတို့ဘယ်တော့မှမချေဖြတ်မိအောင်ကြိုးစားမယ်ဆိုရင်အဲ့ဒီစိတ်တက်လေးရလည်းပဲရွှေကူကြီးဖះသွားဖူးလို့ဂူပြောင်ကြီးဖះကိုသွားပြီးတော့ဖူးလို့ရှိရင်ဒီလိုနှလုံးသွင်းလိုက်လို့ရှိရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာလည်းပဲမိဘကျေးဇူးအမွေမပေးခဲ့တဲ့ဖခင်ရဲ့ကျေးဇူးကိုတရာတိလစကားပညာတွေတိုးပွားအောင်ပြုလုပ်ပြီးတော့အကောင်းဆုံးရာဇကုမာရကျေးဇူးဆက်ခဲ့တယ်ဆိုတာဘုန်းကြီးတို့မြန်မာနိုင်ငံလည်းပဲအင်မတန်ဂုဏ်ယူစရာကောင်းပါတယ်။ဒါကြောင့်မို့ကျေးဇူးဆက်ခြင်းနဲ့အမွေပေးခြင်းတရားကိုတရာတိလစကားပညာတွေနဲ့ဆက်တာအကောင်းဆုံးကျေးဇူးဆက်ခြင်းအကောင်းဆုံးအမွေပေးခြင်းဖြစ်တဲ့အကြောင်းနားလည်ပြီ။မြတ်စွာဘုရားလည်းပဲဒီလိုဆက်ခဲ့တယ်၊ရှင်သာရိပုတ္တရာလည်းဆက်ခဲ့တယ်။ဘုန်းကြီးတို့ရဲ့ဗဂန်ခေတ်ကရာဇကုမာရမင်းသားလေးအထိအကောင်းဆုံးကျေးဇူးတွေဆက်ခဲ့တယ်။ငါတို့လည်းပဲအကောင်းဆုံးကျေးဇူးဆက်ပြီးတော့အကောင်းဆုံးအမွေပေးမယ်။ဒီလိုစိတ်ဓာတ်တွေမွေးမြူပြီးတော့ပြုလုပ်ဆောင်ရွက်ခြင်းဖြင့်မိမိတို့ရဲ့တန်တန်မှာပါရမီတရားများဒါနသီလဘာဝနာတရားများကိုတိုးပွားအောင်ကြိုးစားနိုင်ကြပါစေ။အဲ့ဒီလိုတဆင့်ဆင့်တိုးပွားကြိုးစားပြီးတော့နောက်ဆုံးမှာမဉ္ဉံဖူဉံဖြင့်နိဗ္ဗာန်ကိုသိဉံစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲယနေ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးပြုတဲ့ကုသိုလ်ကောင်းမှုတွေရတယ်နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးအားလုံးလိုက်ဆို